to the Voice of America in Burmese.
မင်္ဂလာညညချမ်းပါတော်ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925 32နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။စော်ဒီရင်းနှီးလုပ်ငန်းနေရာကတက်ခတ်ခံရပြီးတဲ့နောက်ရင်းနှီးစင်းစင်းတို့တစီကိုဒေါ်လာ100အထိတက်သွားနိုင်တယ်လို့လေ့လာသူတွေကခန့်မှန်းထားပါတယ်။အခုလက်ရှိကျင်းပဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီစီဝေးတွင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေရဲရဲနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးနေကြပါတယ်။နျူကလ িয়ার ကင်းရှင်းရေးကိစ္စအမေရိကန်နဲ့တွဲဆိုဆွေးနွေးကြတယ်လို့မြောက်ကိုရီးယားကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ကချင်ပြည်နယ်ဝင်ကြီးချုပ်ကပြည်တွင်းငြိမ်းချမ်းရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်တော့သရုပ်ရမန်နိုင်ဖြစ်တဲ့မီဒီယာဟာအရေးကြီးကြောင်းပြောဆိုလိုက်ပါတယ်
။မြန်မာလူထုရောက်တဲ့ဒီသရုပ်ရမန်နိုင်ဖြစ်တဲ့ဒီမီဒီယာများအနေနဲ့ခုနကတော့ပြောလို့ငြိမ်းချမ်းရေးရဖို့
ကချင်ပြည်နယ်ဝင်ကြီးချုပ်ပြောဆိုခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်ဘက်မှာတော့ဒီ DLN လေးနဲ့နှစ်ဖက်ပစ်ခတ်မှုဖြစ်တာကတက်မတော်ဘက်ကနယ်မြေရှင်းလင်းမှုလုပ်တာလို့အတည်ပြုပြောဆိုလိုက်တဲ့အကြောင်းနဲ့သူကညာလေသမားတွေဒီအာမခံထားတဲ့ချင်းငွေကနေတဆင်မျိုးစစ်တွေဝယ်ယူနိုင်တော့မယ့်အကြောင်းအာဖရိကတိုက်မှာတော့ဒီလေသမားတွေဟာသူတို့သီးနှံတွေကိုစောင့်ကြည့်ပေးမဲ့ drone ရင်တွေကိုတုံးနေကြပြီဆိုတဲ့အကြောင်းသတင်းလွှာတွေတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်တူနီရှားနိုင်ငံမှာတနင်္ဂနွေကလုပ်တဲ့သမ္မတရွေးကောက်ပွဲရဲ့မဲအစီအတွက်၄ပုံတပုံကျော်ကိုရွေးထည့်ပြီးချိန်မှာတော့နိုင်ငံရေးနေတဲ့ကောင်မဟုတ်သူခိုင်ရဆိုင်ကဦးဆောင်နေတယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောပါတယ်ဒီရွေးကောက်ပွဲဟာအာရဗ်နေဦးလူလုံရှာမှုဖြစ်ပြီးတဲ့ကဆိုရင်ဒုတိယအကြိမ်မဲ့ရှိသေးတဲ့ဒီမိုကရေစီနိုင်ငံသမ္မတရွေးကောက်ပွဲပါလက်ရှိမှာမစ္စတာဆိုင်က19ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးအချင်းကျနေတဲ့မီဒီယာတထေးကြီးနာဘီလ်ကာရူဂီက 14.9 ရာခိုင်နှုန်းအစ္စလမ်အယူဝါဒကိုဦးစားပေးတဲ့အန်နာဒါပါတီကသမ္မတလောင်းအဗ်ဒယ်ဖတာမူရူက 73.1 ရာခိုင်နှုန်းအသီးသီးရထားကြပါတယ်ရွေးကောက်ပွဲဝင်သူအများအပြားနဲ့မဲတွေအကြီးအကျယ်ကွဲထွက်ခဲ့တဲ့ဒီရွေးကောက်ပွဲမှာဆိုင်ရဲနဲ့ကာရူဂီတို့ရဲ့မဲဆွယ်စည်းဝေးအဖွဲ့နှစ်ဖွဲ့စလုံးကဒုတိယကျောရွေးကောက်ပွဲဝင်ဖို့သူတို့အနိုင်ရထားပြီးပြီလို့ပြောကြပါတယ်။ဒီကြိမ်သမားရွေးကောက်ပွဲမှာမဲပြည်သူ45ရာခိုင်နှုန်းရှိတယ်လို့ဒူနီရှားရွေးကောက်ပွဲကော်မရှင်ကကြေညာတာကြောင့်ပထမကြိမ်ရွေးကောက်ပွဲတုန်းက64ရာခိုင်နှုန်းရှိခဲ့တာနဲ့နှိုင်းယှဉ်ရင်မဲပြည်သူအတော်ကျသွားတာပါ။
EU ဥရောပသမ္မဂရဲကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်တရအတိတ်တရရရှိနိုင်ရေးဆွေးနွေးဖို့အတွက်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ EU ကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဒ်ယွန်ဂါတို့လူဇင်ဘတ်နိုင်ငံမှာဒီကနေ့တွေ့ဆုံနေကြပါပြီ။အောက်တိုဘာလ18ရက်နဲ့18ရက်နေ့18ရက်နေ့မှာပြုလုပ်မယ့် EU ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်အတိတ်တရကိုအားလုံးကသဘောတူညီနိုင်ရေးအတွက်ဝန်ကြီးချုပ်ဂျွန်ဆန်ကမျှော်လင့်နေတာပါ။နေ့လယ်စာစာရင်းမဆွေးနွေးခင်သူ့ဘက်ကသတိထားနေပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။အရင်ဝန်ကြီးချုပ်ဟောင်းထရီဇာမေးနဲ့ EU ခေါင်းဆောင်တွေရရှိထားတဲ့သဘောတူညီမှုကိုပြန်လည်ပြင်ဆင်သဘောတူနိုင်မယ်လို့သူကအခိုင်အမာမျှော်လင့်နေပါတယ်။ထပ်ပြီးညှိနှိုင်းစရာမရှိတော့ဘူးလို့ပြောနေတဲ့ EU ဘက်ကတော့ဗြိတိန်ဘက်ကဘလို့အဆိုပြုမလဲဆိုတာကိုစောင့်နေတယ်လို့ပြောဆိုထားပါတယ်။အဲ့ဒီသဘောတူညီချက်တွေကိုဗြိတိန်ပါလီမန်က၃ချိန်တိုင်အောင်ပယ်ချထားပြီးဖြစ်ပါတယ်။ဗြိတိန်လွှတ်တော်အမတ်တွေအဓိကသဘောမတူညီကြတဲ့ကိစ္စကတော့မြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နိုင်ငံကြားနယ်စပ်စစ်ဆေးမှုတွေထားရှိရေးကိစ္စပဲဖြစ်ပါတယ်။ဗြိတိန် EU တွေကနေနှုတ်ထွက်သွားပြီးရင်လဲနယ်စပ်သွားလာရေးနဲ့ကုန်စည်စည်းစိမ်မှုဆက်လက်ချောမွေနေအောင်နယ်စပ်တွေဆက်ပြီးဖွင့်ထားဖို့ဝန်ကြီးချုပ်ဟောင်းထရီဇာမေးသဘောတူညီခဲ့တာဖြစ်ပါတယ်။ဗြိတိန်နှုတ်ထွက်ဖို့လူလားသူတွေကတော့ဗြိတိန်က EU ရဲ့ကုန်သွယ်ရေးစည်းကမ်းချက်တွေအတိုင်းလိုက်နာနေရအောင်ပဲဆိုပြီးဒါကိုကန့်ကွက်နေကြတာလည်းဖြစ်ပါတယ်ရှင်
။ Saudi Arabia နိုင်ငံကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာနှစ်ခုကိုစနေနေ့ကတိုက်ခိုက်မှုကြောင့်ရေနံစင်းတစီဟာဒေါ်လာ100အထိတက်သွားနိုင်တယ်လို့လေးလာသူတွေကသတိပေးလိုက်ပါတယ်။ဒါ့အပြင်အီရန်နဲ့အမေရိကန်ကြားဆက်ဆက်ညှိနှိုင်းရေးအလားအလာပေါ်လည်းထိခိုက်သွားတဲ့ပုံရှိပါတယ်။အီရန်ကပြန်လုလာနေတဲ့နျူကလ িয়ার စီစဉ်ရပ်တန့်ရေးသဘောတူညီချက်တစ်ခုရဖို့အီရန်ကောင်းဆောင်တွေပြန်ပြီးဆွေးနွေးလာအောင်အားပေးတဲ့အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရှော့ပေါ်ပေးဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေချိန်မှာပဲဆော်ဒီရေနံလုပ်ငန်းနေရာတွေကို drone ရေနဲ့တိုက်ခိုက်တဲ့ဖြစ်ရပ်ပေါ်လာတာပါသမ္မတထရမ့်ကသူ့ရဲ့မျိုးသားလူမျိုးရေးဆိုင်ရာဂျန်ပီပုတ်ကိုဂျွန်ဘိုတန်ကိုပြီးခဲ့တဲ့သတင်းဘက်ကဖြိုးပစ်လိုက်တာကြောင့်အမေရိကန်နဲ့အီရန်ကြားအနေအဆုံတော့တင်းမာမှုကျော်သွားတော့မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ခဲ့ပါတယ် Mr. Bolden ha Donald Trump ne nize de athe ga Iran ko asan jin song tawon shi tu phit de lu Iran tadin sa ri ga paw pya ja bi tu pyauk twa ra ko wan da ya ye ja ba de sine ni ga dai khan mu ko yin min che sai hu di tabon ni ga thuru let che lu byo be me American tawon shi tu ri ga do Iran let che lu so swe tha ba de di dai khan mu ko let don byan bu American tat phwe ri long wa asin tin phit ni bi lu le Donald Trump ga byo tha ba de Iran ga do di so swe che ha long wa ko lein lein byo so ra phit de lu ton byan nyin so tha ba de
မြတ် ကိုရီးယား နိုင်ငံရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးအတွက်အသေးစိတ်ဖော်ပြထားခြင်းမရှိပေမဲ့ချင်းချောက်မှုနဲ့အခက်အခဲတွေကိုဖြေရှင်းပေးမယ်ဆိုရင် American ပြည်အောင်စုနဲ့နျူကလီယာကင်းရှင်းရေးကိစ္စရပ်တွေကိုဆွေးနွေးလိုပါတယ်လို့မြတ်ကိုရီးယား နိုင်ငံကပြောဆိုလိုက်ပါတယ် American နဲ့မြတ်ကိုရီးယား နိုင်ငံအကြားအတော်ကြာရပ်ဆိုင်နေပြီဖြစ်တဲ့လုပ်ငန်းအကောင်အထည်ဖော်မှုအဆင့်နျူကလီယာရေးဆွေးနွေးပွဲတွေပြန်စတော့မယ်လို့ American တာဝန်ရှိသူတွေကမျှော်မှန်းထားတဲ့ရပ်မတိုင်းခင်ရပ်ပိုင်းအတွင်းမှာပဲမြတ်ကိုရီးယား နိုင်ငံရဲ့ဌာနကဒီကနေ့အခုလိုပြောဆိုလိုက်တာပါ American တာဝန်ရှိသူတွေနဲ့ပြည်ပြည်စုံနဲ့ဆွေးနွေးပွဲတွေကိုဒီလကုန်မှာပြန်လုပ်ချင်တယ်လို့မြောက်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးချိုဆွန်ဟွီးကလွန်ခဲ့တဲ့တစ်ပတ်ကပဲပြောထားပါသေးတယ်။ကိုရီးယားဗဟိုသတင်းဌာနကစီအန်အေကနေဒီကနေ့ထုတ်လွှင့်သွားတဲ့မြောက်ကိုရီးယားနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ဆွေးနွေးပွဲလုပ်နိုင်ခြေရက်ကိုနောက်ပြန်ဆုတ်သွားပုံရပြီးတော့သတင်း ြားဆွေးနွေးပွဲတွေဆိုင်ငံ့သွားတာဖြစ်ပါတယ်ရှင်
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390ညတိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဒီကနေ့တင်းလက်ညဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်အခုသတင်းထုတ်လွှင့်နေခြင်းတွင်မှာပဲဂျနီဗာမှာလုပ်နေတဲ့လူခွင့်ရေးကောင်စီအစည်းအဝေးတွင်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးမှုပေါမောက်ခရရင်လီကသူစုံစမ်းတွေ့ရှိထားတဲ့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေရက်နဲ့ပတ်သက်လို့ကောင်စီအစည်းအဝေးအတွင်းတင်ပြအစီရင်ခံနေပါတယ်။ဒါ့အပြင်ဒီကနေ့မှပဲပေါမောက်ခရရင်လီတင်ပြပြီးတဲ့နောက်စည်းဝေးမှာအချိန်ရှိသေးတယ်ဆိုရင်ဖြင့်မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးဖွဲ့ IFFM ကလည်းပဲဆွေးနွေးတင်ပြဖို့ရှိပါတယ်။ပေါမောက်ခရရင်လီရဲ့တင်ပြချက်တွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေပြန်ခေါ်ရေးကိစ္စအဟန့်အတားဖြစ်နေရတဲ့အခြေအနေတွေကိုလည်းထပ်သွင်းပြောဆိုပါရတယ်။ဒီပေါ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကပြန်လည်တုံ့ပြန်ပြီးတော့ခြေပါတာမှာတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေပြန်လာရေးကိစ္စမှာအာဆာအဖွဲ့ရဲ့ချင်းချောက်မှုတွေရှိနေတယ်လို့ပြောဆိုသွားပါရတယ်။ဒီကနေ့ရက်စွဲနဲ့ဒီကနေ့ဆော့ဘိုင်းကထွက်လာတဲ့ IFFM ရဲ့နောက်ဆုံးအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံတွင်းမှာရှိနေသေးတဲ့ရိုဟင်ဂျာ6000ဟာအကွက်ကြကြဖိနှိပ်ခံနေရပြီးလူမျိုးတုံးတက်ဖြတ်ခံရမယ့်အန်ဒရီအောက်မှာနေထိုင်နေကြရတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဘလူအခြေအနေတွေဆိုတဲ့အသေးစိတ်ကိုတော့စင်ကာစာထဲမှာစာမျက်နှာတရားကျော်ရှိတဲ့စင်ကာစာထဲမှာအသေးစိတ်ဖော်ပြထားသလားဆိုတာမသိကြသေးပါဘူး။နိုင်ငံတွင်းမှာကြံနေသေးတဲ့ရိုဟင်ဂျာတွေအတွက်လူမျိုးတုံးတက်ဖြတ်ခံရမယ့်ချင်းချောက်မှုဆက်ရှိနေပါသေးတယ်လို့ FFM ဥက္ကဋ္ဌမာဇူဂီဒါရုစမန်ကပြောပါတယ်။မျိုးလုံးတက်ဖြတ်မှုကိုတားဆီးဖို့စုံစမ်းစစ်ဆေးဖို့နဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ပြီးအပြစ်ပေးအရေးယူမယ်ထိရောက်တဲ့ဥပဒေပြဋ္ဌာန်းဖို့မြန်မာနိုင်ငံဟာပြက်ကွက်နေတယ်လို့လည်းမစ္စတာဒေါ်ရစ်မန်ကထောက်ပြသွားပါတယ်။အခုနောက်ဆုံးအစီရင်ခံစာထဲမှာလူနည်းစုတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့တိုက်ခိုက်မှုတွေအတွင်းလူခွင့်ရေးချိုးဖောက်ထားတာတွေနဲ့ဆိုင်တဲ့အချက်လက်အသစ်တွေလည်းပါလာပါတယ်။တိုင်းလူမျိုးစုလက်နက်ကိုင်အဖွဲ့ EA နဲ့တိုက်ခိုက်နေတဲ့တပ်မတော်ဟာလက်နက်ကိုင်ပုံကံမှုအပေါ်အကြမ်းသားတွေထောက်ခံမှုမရှိအောင်တားဆီးဖို့အတွက်ရခိုင်တိုင်းရင်းသားတွေရဲ့အသက်ရှင်တန်ရင်းနီးလန်းတွေကိုဖျက်တောက်ထားတယ်လူလူရဲ့လွတ်လပ်စွာသွားလာမှုကိုရောလူသားစာနာမှုအကူအညီပေးမှုတွေကိုပါကန့်သက်ထားတာကြောင့်လူအများပြားဟာတံပိုးပန်းကြောင့်မလုံနိုင်တယ်လို့စားနပ်ရိက္ခာလည်းမရနိုင်ကြဘူးလို့စင်ကာစာမှာဖော်ပြထားပါတယ်။ရိုဝင်ကြလို့ခေါ်ဆိုသုံးဆွဲတာကိုမြန်မာဆွေရကလက်မခံတယ်လို့ဒီ INFFM အဖွဲ့ကလည်းလက်မခံဘဲပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်
။ဟောင်ကောင်ကျွန်းမှာတနင်္လာနေ့ကစာနာပြပွဲတွေနဲ့ရုံးရင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့စီးပွားရေးလုပ်ငန်းတွေမြင့်ထားဘူရာယုံတွေပုံမှန်အတိုင်းပြန်လည်လေပတ်နေပါပြီ။တနင်္လာနေ့ကတော့အစိုးရရုံးချုပ်အပြင်ဘက်မှာစာနာပြသူတွေကလမ်းတွေပိတ်ဆို့ပြီးရဲတပ်ဖွဲ့ကိုလောင်စာထည့်ထားတဲ့ဘူးတွေနဲ့ပစ်ပောက်ခဲ့ကြပြီးတော့ရဲတပ်ဖွဲ့တွေကလည်းမိသက်ပိုက်တွေ၊မျက်ရည်ဘုံတွေ၊ရာဘာကြီးစံတွေတုံးပြီးနှိမ်နှင်းဖြူခွဲခဲ့ပါတယ်။ တနင်္ဂနွေနေ့နာနယ်ပိုင်းတို့ကအများအဖြစ်ငင်းညာနဲ့ဆန္ဒပြပွဲတွေနဲ့စတင်ခဲ့တာကနေရုံးရင်းစံကအခြေအနေတွေဖြစ်သွားခဲ့တာပါသူတို့ကိုသူတို့ပုံဖြက်ဖုံးကွယ်ဖို့အတွက်အမဲရောင်မြင်းနှဖုံးတွေတက်အုတ်ထုတ်တွေဆောင်းခေါင်းစွတ်တွေဆွတ်ထားကြတဲ့အစိုးရစန့်ကျင်ရေးဆန္ဒပြသူတွေထောင်ပေါင်းများစွာဟာရဲတွေကိုရှောင်တင်းရင်ဟောင်ကောင်ရဲ့အဓိကစီးပွားရေးလုပ်ငန်းတွေရှိတဲ့လမ်းမာတွေပေါ်မှာမိတွေရှို့ပြီးပိတ်ဆို့ထားခဲ့ကြပါတယ်တနင်္ဂနွေနေ့ညနေပိုင်းမှာတော့အစိုးရဆန္ဒပြသူတွေကရဲတပ်ဖွဲ့ဝင်တွေကိုလောင်စာထည့်ထားတဲ့ဘူးတွေအုတ်ခဲတွေနဲ့ပစ်ပောက်ပြီးရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးကိုချိမ့်ချောက်ခဲ့ကြတယ်လို့တပ်ဖွဲ့ဝင်2ဦးကိုတိုက်ခိုက်ခဲ့ပြီးနောက်လူပေါင်း90နီးပါးကိုဖမ်းဆီးခဲ့ရတယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပြောဆိုပါတယ်တနင်္ဂနွေနေ့ကရုံးရင်းစံကတ်မှုတွေအတွင်းလူ78ယောက်ထဲမှနေဒဏ်ရာရခဲ့ပြီးတော့3ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့စေယုံတာဝန်ရှိသူတွေကပြောပါတယ်ဂျူလအတွင်းဆန္ဒပြပွဲတွေစတင်ကြတဲ့ကဆိုရင်အဖမ်းဆီးခံရသူ1500နီးပါးရှိပြီဖြစ်ပါတယ်ရှင်
ဆော်မွန်ကျွန်းစုနိုင်ငံဟာတိုင်ဝမ်နဲ့တန်တမန်ဆက်ဆံရေးကိုဖျက်တောက်လိုက်ပြီးတရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးဒီကနေ့စတင်လိုက်ပြီဖြစ်ပါတယ်။ကျုပ်အစိုးရကိုဒီမှာပြုတဲ့ဆုံးဖြတ်ချက်တရက်ကိုဆော်မွန်ကျွန်းစုအစိုးရကအတည်ပြုခဲ့တယ်ဆိုတာတိုင်ဝမ်နိုင်ငံသားရေးဌာနကလည်းအတည်ပြုပါတယ်။ဒီလိုရပေါ်တိုင်ဝမ်အစိုးရအနေနဲ့ပြစ်တင်ရှုတ်ချပြီးအခုချိန်ကစလို့နိုင်ငံသားဆက်ဆံရေးဖျက်တောက်မှာဖြစ်ပြီးတော့သက်ဆိုင်ရာအကူအညီပေးအစီအစဉ်တွေကိုရဆိုင်မှာဖြစ်တယ်လို့တိုင်ဝမ်တန်ယုံကသက်ဆိုင်ရာဝန်ထမ်းတွေကိုလည်းပြန်ရုပ်သိမ်းမှာဖြစ်တယ်လို့တိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဖူကသတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားပါတယ်။ဒီကစားနဲ့ပတ်သက်လို့ဆော်မွန်ကျွန်းဘက်ကအတည်ပြုချက်တော့မရသေးပါဘူး။တန်တမာဆက်ဆံရေးပြောင်းလဲနိုင်ခြင်းနဲ့ပတ်သက်လို့ကတော့မကြသေးခင်သတင်းပတ်တွေကလည်းသတင်းတွေထွက်ထားတာပါ။တရုတ်နဲ့တိုင်ဝမ်တို့က1949ခုနှစ်ပြည်တွင်းစစ်ပွဲတွင်တကွဲစီဖြစ်သွားတာပါ။နိုင်ငံအများစုကတရုတ်နိုင်ငံရဲ့အစိုးရဖြစ်လက်ရှိတရုတ်အစိုးရကိုအတိမတ်ပြုထားပြီးတိုင်ဝမ်ကိုအတိမတ်ပြုနေတဲ့နိုင်ငံတွေဘက်ပြောင်းလာအောင်ဆွဲဆောင်စည်းရုံးနေတာဖြစ်ပါတယ်။လက်ရှိမှာတော့တိုင်ဝမ်ကိုအတိမတ်ပြုစေနိုင်ငံအစီအတွက်ဟာတကမ္ဘာလုံးမှာနိုင်ငံ20တောင်မရှိတော့ပါဘူး။
American ပြည်ထောင်စု Texas ပြည်နယ် Houston မြို့မှာကျင်းပမယ့် India နွယ်ပွား American နိုင်ငံသားတွေရဲ့စုဝေးပွဲကြီးတစ်ရက်ကို India ဝန်ကြီးချုပ် Narendra Modi နဲ့အတူသမ္မတ Donald Trump နဲ့တက်ရောက်မယ်လို့သမ္မတ Imbiro ကတနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။ဒီစုဝေးပွဲဟာခေါင်းဆောင်နှစ်ယောက်ကြားနဲ့နှစ်နိုင်ငံကြားမှာခိုင်မာတဲ့ဆက်ဆံရေးရှိနေတာကိုပြသတဲ့ပွဲဖြစ်ပါလိမ့်မယ်။ဒီစုဝေးပွဲကို Texas ပြည်နယ်သားတွေရဲ့လေးသန်းနဲ့ Howdy Modi လို့နာမည်ပေးထားပြီး September 22ရက်နေ့မှာကျင်းပဖို့ရှိပါတယ်။ American ပြည်ထောင်စုမှာနေထိုင်ကြတဲ့လူမျိုးစုတစုရဲ့ပွဲမှာ American သမ္မတတဦးနဲ့ပြည်ပခေါင်းဆောင်တဦးတို့ရှာရှာပါပါအတူတက်တဲ့ပွဲလေးဖြစ်ပါလိမ့်မယ်။ဒါအပြင်ခေါင်းဆောင်နှစ်ဦးကြားဒီနှစ်အတွင်းတတိယအကြိမ်မြောက်တွေ့ဆုံတဲ့ပွဲလေးဖြစ်ပါလိမ့်မယ်ရှင်။ Direct from Washington The
Voice of America The VOA တင်းနာကြအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်နက်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Website မှာတပြိုင်နက်တည်းနှာဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးတင်းနာညာချမ်းအတွက်ထိတ်တဲရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေတင်ဆက်ပေးကြပါတယ်ကချင်ပြည်နယ်ဝန်ကြီးချုပ်ကပြည်တွင်းငြိမ်းချမ်းရေးဖွဲ့စည်းပုံပြင်ဆင်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်စတုဒ္ဓမှန်တိုင်းဖြစ်တဲ့မီဒီယာဟာအရေးကြီးကြောင်းပြောဆိုလိုက်ပါတယ်တဆက်ထဲမှာပဲငြိမ်းချမ်းပြီးတော့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်အားလုံးပါဝင်ကူညီကြဖို့ကိုလည်းတိုက်တွန်းပါတယ်ဒီသတင်းကိုတော့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကျင်းပနေတဲ့သတ္တမအကြိမ်တိုင်းရင်းမီဒီယာညီလာခံမှာကိုယ်တိုင်ရောက်ရှိနေတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့စတင်ကျင်းပတဲ့သတ္တမအကြိမ်တိုင်းရင်းမီဒီယာညီလာခံမှာကချင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်တာပါညီလာခံအဖွဲ့မှစကားပြောကြရမှာကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကစတုထမန္တန်ဖြစ်တဲ့မီဒီယာတွေအရေးကြီးကြောင်းကိုအခုလိုပြောကြတာဖြစ်ပါတယ်
။ဒီကစားကြောင်ပြောသူ့ကိုပို့ချိုးပေးတဲ့နိုင်ငံကြီးကိုအញ្ញံရောက်ဖို့ဒီကကဒီလိုတော့မနေဘူး။ဒီမီဒီယာမှာကမှတ
်ရေးကချင်ပြည်နယ်ဝန်ကြီးချုပ်ကဆက်လက်ပြီးတော့လည်းအခုလိုတိုက်တွန်းပြောကြပါတယ်
။ဒီနေ့ဒီကအထောက်မှာဆိုင်နေတဲ့ကိုယ်ကိုရအားလုံးဒီနည်းအားလုံးကျွန်တော်အနေနဲ့တော့ခင်ဗျားတို့အားလုံးကျွန်တော်တို့ဆွေးနွေးနေဒီပဲဆိုတော့ဒီလိုပဲဆံပါပြီးတော့အကြံဉာဏ်ပေးပါနိုင်ငံတော်အစိုးရကလည်းဒီဒုဒ္ဒမန္တန်ဖြစ်တဲ့သတိမီဒီယာများလို့ပြောခင်ဗျားတို့ပြောလို့ငြိမ်းချမ်းရပါဘူးငြိမ်းချမ်းဆက်ဆံကျွန်တော်တို့အားလုံးတိုင်းသာပြည်သူပြည်သူလက်နက်ကိုင်အဖွဲ့အစည်းရဲ့အားလုံးလူချင်းနဲ့ဒီမှာဒီဖက်ဒရယ်ပြည်ထောင်စုကိုများများဆက်ဆံရောက်ပြီးတော့များများဆက်ဆံဤထောင်နိုင်ဖို့ဤထောင်နိုင်ဖို့အတတ်နိုင်ဖို့ကိုယ်ကြီးပတ်ဖို့ပေါ့ပေးကြပါလို့ကျွန်တော်အနေနဲ့မြတ်တရားဆံအနေနဲ့လေးကုန်းထုတ်ပါတယ်
ညီလာခံကိုတက်ရောက်လာတဲ့ပြည်ချရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးရဲနိုင်ကလည်းပြည်ချရေးဝန်ကြီးဌာနရဲ့တိုင်းရင်းသားသတင်းမီဒီယာလုပ်ငန်းဆောင်ရွက်မှုတွေကိုရှင်းလင်းပြောကြားခဲ့တယ်လို့ Media and Information Literacy ကမီဒီယာနဲ့သတင်းသိနာလည်မှုဆိုင်ရာဆောင်ရွက်ချက်တွေကိုလည်းရှင်းလင်းခဲ့ပါတယ် ဆက်လက်ပြီးမီဒီယာနဲ့သတင်းအချက်လက်တင်နာလည်မှုဆိုင်ရာလုပ်ငန်းနဲ့ပတ်သက်ပြီးအခုလိုအကြံပြုပါတယ
်။ဒါဖြင့်ကျွန်တော်တို့ဆက်ပြီးတော့လည်းဒီ MIR ဒီသတင်းအချက်လက်တင်နာလည်မှုညာတင်နာနေဆက်ဖွင့်နေပါလေ။ဒီလိုအသည့်တရားတွေကျွန်တော်တို့ဒီလူတွေရောက်သွားလို့လိုပါတယ်။ဒါမှလည်းကျွန်တော်တို့ကဒီတိုင်းသားပြည်သူတွေအနေနဲ့ဒီလို MIR အသိရှိမှပဲကျွန်တော်တို့သတင်းမားတွေနောက်တစ်ခါကျွန်တော်တို့မုံတရားတွေဥက္ကဋ္ဌဒါတွေရှောင်ရှားနိုင်တယ်လို့ဒါကျွန်တော်အဲ့ဒါဖြစ်နေပါလေ။ဒါကြောင့်ဒီကိစ္စလေးကိုဒီညီလာခံမှာလည်းကျွန်တော်တို့ထပ်သွင်းဆောင်ရွက်ဖို့ကျွန်တော်အကြံပြုတင်ပြလိုပါတယ်
။တိုင်းမီဒီယာညီလာခံကိုတိုင်းရင်းသားတည်င်းအဖွဲ့14ဘွဲ့နဲ့ဖွဲ့စည်းထားတဲ့ Burma News International BNI ကဦးဆောင်ကျင်းပတာဖြစ်ပြီးဒီနှစ်ညီလာခံကိုတရားမျှတမှုအတွက်တိုင်းရင်းမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတာဖြစ်ပါတယ်။ဒီတတိယအကြိမ်တိုင်းရင်းမီဒီယာညီလာခံမှာတော့တိုင်းရင်းသားမီဒီယာအဖွဲ့အစည်းတွေအတွက်မူဝါဒချမှတ်နိုင်ဖို့နဲ့မီဒီယာသမားတွေအတွက်ဥပဒေကြောင်းအရကာကွယ်ပေးနိုင်မှုကိုအဓိကရလိုကြောင်း BNI ရဲ့ဥက္ကဋ္ဌနန်းဖောကေကပြောပါတယ်
။ဒီတစ်ချက်ကတိုင်းရင်းမီဒီယာမူဝါဒလေးအကျန်းဖြစ်စီပေါ့တစုံတရာထွက်ရှိလာဖို့တော့ကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားစေချင်တယ်။နောက်တစ်ခုကဒီအဓိကကတော့ဒီပတ္တမအကျင့်မြောက်တိုင်းရင်းမီဒီယာညီလာခံကဟိုကျွန်တော်တို့အစဉ်အဆက်မှာဆိုလို့ရှိရင်ကွန်ရက်တွေဖွဲ့စည်းဖို့အတွက်တွေရေရှည်သွားဖို့အတွက်တွေကျွန်တော်တို့ဆံပေါ်လောက်လာခဲ့ပေမဲ့လည်းတရားမျှတမှုပေါ့နော်ကျွန်တော်မီဒီယာသမားသူကသတင်းရယူခြင်းအဖြစ်ကလည်းအန်ဒီရမရှိဖို့အတွက်ဘူးနော်တရားမျှတနဲ့လည်းဟိုသူဥပဒေပိုင်းမှာဆိုလို့ရှိရင်ရင်ဆိုင်နိုင်မှုအတွက်ကိုကျွန်တော်အဲ့အကောက်ွက်တစ်ခုကိုအဲ့ရလက်ကိုလည်းရရှင်ပါလေ
ဒီကနေ့စတင်တဲ့ညီလာခံမှာတော့လွတ်လပ်စွာပြောဆို권နဲ့သတင်းတောက်တွေလုံခြုံရေးမီဒီယာတွေရည်ရှည်တည်တတ်နိုင်ရေးနဲ့အကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေရဲ့တည်ရောက်မှုစတာတွေကိုဆွေးနွေးပြီးညီလာခံကိုဒီလ16ရက်ကနေ18ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။တိုင်းမီဒီယာညီလာခံကို2013ခုနှစ်ကစတင်ပြီးမွန်ရှမ်းချင်းရခိုင်ကယားနဲ့ကရင်ပြည်နယ်တွေမှာနှစ်စဉ်ကျင်းပခဲ့တာဖြစ်ပါတယ်။
ဒါကတော့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့စတင်ကျင်းပတဲ့တတ်သမအကြိမ်တိုင်းရင်းမီဒီယာညီလာခံမှာကိုရိုင်ရောက်ရှိနေတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပလောင်ကိုပိုင်အုတ်ချုပ်ခွင့်ဒေသတရအောင်ဒေသကတိုက်ပွဲသတင်းပေးပို့ချက်တင်ပြခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့ထဲမှာတော့တပ်မတော်ဘက်ကနယ်မြေရှင်းလင်းမှုလှုပ်ဆောင်နေတာမှာတအောင်းလက်နက်ကိုင်တပ် TLL နဲ့နှစ်ဖက်ပစ်ခတ်မှုတွေရှိတယ်လို့တပ်မတော်ဘက်ကအတည်ပြုပြောဆိုလိုက်ပါတယ်။လက်နက်ကြီးကြီးထိမှန်လို့ဒဏ်ရာရသူတွေရှိတယ်လို့အနီးနားကြီးရွာကိုထွက်ပြေးလာကြတဲ့စစ်ရှောင်းအရေးအတွက်ကလည်းရပ်ပိုင်းအတွင်းမှာကိုပဲတထောင်ကျော်သွားပြီလို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။နမ်ဆန်မြို့ကတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
နန်းဆံမျိုးတောင်ရိုးစီတဝိုက်မှာဒီနေ့လည်းပစ်ခတ်မှုတွေရှိပြီးတပ်မတော်ဘက်ကနေမီရှင်းလင်းတဲ့အချိန်မှာလက်နက်ကြီးတွေရဟတ်ရင်တွေတုံးခဲ့တယ်ဆိုတာဟုတ်မှန်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်နန်းဆံမျိုးကိုအပေါ်စီးကလွှမ်းမိုးထားတဲ့နေရာမှာ TNLA တပ်ဖွဲ့တွေကဝင်ရောက်နေရာယူထားတဲ့အတွက်အခုလိုတိုက်ခိုက်မှုတွေဖြစ်လာတာလို့သူကပြောပါတယ်
ကျွန်တော်တို့ဒီကတော့အဲတောင်ရိုးဝေဒီမှာရှိတဲ့ဒီ TNLA နေရာဝက်ပစ်ခတ်တာဖြစ်တယ်ပြန်လာပစ်ခတ်မှုတော့ရှိတယ်အားရရှိမှုနဲ့ပတ်သက်လို့ကတော့ဒီတယောက်ဖေးဆုံးတယ်ဆိုတော့တင်းရတော့သိရတယ်ဒါတော့ဘယ်သူကြားထဲမှာဖြစ်တတ်တယ်ဆိုတော့ကျွန်တော်မသိပါဘူးဒီနယ်မြေကြီးနန်းဆန်မှာရှိနေတယ်တောင်ရိုးစီတွေကနန်းဆန်ကမီတာ9000ပဲกว่าနန်းဆန်မြို့ကိုနောက်ဆက်ပြစ်ခတ်နိုင်ငံနေရဖြစ်တယ်သူရဲ့အုပ်ချုပ်မှုရန်နေရအဆင်ပြေမှုမထိခိုက်အောင်အောင်ရဖို့ကျွန်တော်ပြောပြသားပါနန်းမြေတူးချဲ့တာတွေအင်အားတူးချဲ့တာတွေမလောက်ပါနဲ့လို့ကျွန်တော်ပြောထားပြီးသားဖြစ်တယ်ဒါတွေလောက်လိုက်လိုအပ်တဲ့အရေးကြီးအောင်မယ်မပြုလုပ်မယ်လို့ကျွန်တော်အစီအများပြောထားပြီးသားဖြစ်တယ
် DNLA တက်အောင်လက်နက်ကင်တက်ဖွဲ့ရာတောင်ရိုးစီဒီရဲ့တောင်ကုန်းတွေပေါ်မှာတက်ဆွဲထားရတဲ့အတွက်နေမီရှင်းလင်းတဲ့အနေနဲ့အခုလိုပြစ်တာလို့တက်မတော်ဘက်ကအတည်ပြုထားပြီး DNLA ဘက်ကတော့တက်မတော်ကနန်းဆန်မျိုးတက်စကန်ကနေရွာတွေကိုလက်နက်ကြီးတွေနဲ့အကြိမ်ပေါင်းများစွာပြစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုနှစ်ဖက်ပြစ်ခတ်မှုတွေကြောင့်ထိခိုက်ဒဏ်ရာရသူတချို့လည်းရှိခဲ့ရပါ။တက်မတော်ဘက်ကနန်းဆန်မျိုးတက်စကန်ဇယန်းကြီးများတပိတ်နဲ့ပန်လောဗရမျာစီဒီဘက်ကနေနန်းဆန်မျိုးမြောက်ဘက်ကြီးရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပြီးရဟတ်ရင်နှစ်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲရေးကြောင်ဇယန်းကြီးရွာ၊ကယားကြီးရွာအုပ်စုနဲ့ပန်ဆရီကြီးရွာအဲ့ဒီ၃ရွာမှာစစ်ဆောင်လာတဲ့သူအရေအတွက်ကရပိုင်းအတွင်းမှာတထောင်ကျော်နေပြီးကယ်ဆယ်ရေးအဖွဲ့တွေကလည်းလုံခြုံရေးအခြေအနေတွေကြောင့်မရောက်နိုင်သေးကြောင်းတက်အောင်အမျိုးသမီးများအဖွဲ့နန်းဆန်ကလွေအေးမိုင်ကဖူယိုရီကိုပြောပါတယ်။
ဒီတိုင်းလိုလိုပါပဲစဉ်းစားတယ်ဘာလို့လဲဆိုတော့ဒီပထမရက်သူတို့စတောရက်နဲ့စတဲ့ကလေးကမနေ့နေ့ပပပစ်တယ်ညနေပိုင်းရဟရင်ပြလာတယ်ဒုရက်နေ့လည်းအဲ့လိုပါပဲမနေ့ပိုင်းသူတို့ကပစ်တယ် အားလည်းကြီးလည်းနိုင်ငံလည်းပြစ်ကြတယ်ပြီးညနေပိုင်းရရင်လည်းလာတယ်မနေ့ကဆိုလည်းအဲ့လိုပါပဲဒီအရေးပေါ်ချင်းတွေကအထူးသဖြင့်အဒီကရာကြီးရဲ့ပန်းစရီရဲ့ဘောအဒီနေရွာကတော့တကယ်လည်းအရေးပေါ်တော့အချက်တွေရှိတယ်ပြီးရင်တကယ်လည်းလိုအပ်နေတယ်အာသူတို့စီမှာလည်းတကယ်လူရှင်လည်းမရှိသေးဘူးဘယ်အဖွဲ့မှလည်းမရောက်နိုင်သေးဘူး
ကိုခိုင်မျိုးကကယ်ဆယ်ရေးအဖွဲ့တချို့ကလည်းနတ်ဆန်မျိုးကိုရောင်းနေပြီးမြမဆုနှလုံးသားအဖွဲ့ကဦးတင်ဝင်းကလည်းဒီနေ့အခြေအနေကိုအခုလိုပြောပြပါတယ
်။ဟွာကျွန်တော်တို့အခုမျိုးလုံးအမြင်နဲ့ဆိုရင်ဇန်းကြောင်းမှတင်အောင်တစ်ထောင်နီးပါးရှိခဲ့ဗျ။ဒီတို့အားရတက်ကုန်းကလည်းပြစ်ပြစ်နေတဲ့အတန်နေကြားနေရသေးတယ်သူတဲ့ဒီစံစီစားစားစရာတောက်စရာအပြည့်စုံနဲ့ဒီမှာလာပြီးတော့ကူညီပေးနေမှာဗျာကျွန်တော်လည်းတတ်နိုင်တယ်လို့
တရုတ်ပြည်သူတမတနိုင်ငံရဲ့ဂျာဝင်စိတ်ဆက်ပေးမှုနဲ့စက်တင်ဘာ18ရက်တက်မတော်နယ် TNL MNDAA AA မဟာမိတ်သမွေဒုတိယအကြိမ်ကျိုင်းတုံတွေ့ဆုံပွဲမတိုင်ခင်မှာမြန်မာစစ်တပ်ကစစ်ရေးလှုပ်ရှားတာတွေကြီးညာထားတဲ့အတိုင်းမလိုက်နာတာဟာရှိထားတဲ့တည်ငြိမ်မှုကိုပိုပြီးဆိုးရွားနိုင်တယ်လို့မဟာမိတ်သမွေကစက်တင်ဘာ14ရက်နေ့စွဲနဲ့သတင်းထုတ်ပြန်ထားတာလည်းဖြစ်ပါတယ်ဒီနေ့နေ့လယ်2နာရီခွဲလောက်ကလည်း TNL တအောင်းလက်နက်ကင်တပ်ဖွဲ့နဲ့ RCS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ကြောင်း TNL ကဒီနေ့ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ
်။ဖော်ရှိမှာပြမြောက်ပိုင်းလက်နက်ကင်တိုင်းသားမဟာမိတ်အဖွဲ့နဲ့မြန်မာစစ်ရညီညာရေးကုစလေရီကြားညီညာရေးဆွေးနွေးပွဲကိုအခုစက်တင်ဘာ16ဆက်ခွန်မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာပြုလုပ်မှာဖြစ်ပါတယ်။ဒါဟာတလားအတွင်းဒုတိယကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲကာလမှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်ပြည်နယ်မြောက်ပိုင်းမှာပါရှိနေတော့မှာ။ဒါကြောင့်မလို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့အထိပြည်လည်မှုတွေဖြစ်လာနိုင်ပါမလား။အင်္ဂါနေ့ညပိုင်းဒဲအလီတိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်သတို့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါညဒရဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့သတို့ရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြပေးကြပါမယ်။ကင်ညာလေသမားတွေဟာအာမခံထားတဲ့ချင်းငွေကနေတဆင့်လေယာစိုက်ပျိုးရေးအတွက်လိုအပ်တဲ့သွင်းကုန်အင်အားစုတွေနဲ့မျိုးစေ့တွေဝယ်ယူနိုင်တော့မှာဖြစ်ပါတယ်။တခြားဗန်ချင်းငွေတွေနဲ့မတူပဲအာမခံထားတဲ့ချင်းငွေပုံစံတစ်ဟာတခြားဖြစ်လာနိုင်တာတွေအတွက်ပြင်ဆင်ထားတဲ့ချင်းငွေမျိုးဖြစ်ပြီးတော့ဝါရှင်တန်အခြေစိုက်နိုင်ငံတကာအစားအစာမူဝါဒသုတေသနအဖွဲ့ကြီး IFPRI ရဲ့တီထွင်ကြံစမှုဖြစ်တယ်လို့ရာသီဥတုပြောင်းလဲမှုကြောင့်သီးနှံတွေပျက်စီးတာကနေအဆုံးရှုံးသက်သာအောင်ကာကွယ်ထားတဲ့ချင်းငွေလည်းဖြစ်ပါတယ်။ကင်ညာကလယ်သမားတွေရဲ့အခြေအနေကိုတော့ဆာရာခီမာနီသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်။
စိုက်ပျိုးရေးနီးစနစ်နဲ့ငွေကြေးပိုင်းဆိုင်ရာပညာပေးသင်တန်းတွေကိုလယ်သမားတွေအတွက်ကန်ညာနိုင်ငံမန်ချာကိုခရိုင်မှာတင်ကြားပေးနေတာပါ။မျိုးစေ့တွေနဲ့တခြားသွင်းအားစုတွေဝယ်ဖို့အတွက်ဒေသခံဘဏ်တစ်ခုကနေငွေချီးနိုင်တယ်ဆိုတဲ့လက်မှတ်လေးတွေမရခင်အခုလိုတင်တန်းတက်ရတာဖြစ်ပါတယ်။ Equity Bank က Esther Mary Muri က
So for one acre we process for them
တအေကအတွက်ငွေတထောင်လောက်ချီပေးပါတယ်။ဒါမှသူတို့လည်းဓာတ်မြေဩဇာတွေမျိုးစေ့တွေနဲ့သီးနှံတွေဖွံ့ဖြိုးဖို့တခြားပစ္စည်းတွေကိုဝယ်နိုင်မှာပါ
။အရင်တုန်းကတော့ဒါမျိုးမဟုတ်ပါဘူး။တနိုင်တပိုင်စိုက်ပျိုးရေးဟာစွန့်စားရလွန်တဲ့အတွက်ကြောင့်ဘဏ်တွေကလက်မခံပဲလယ်သမားတွေအနေနဲ့ချင်းငွေထုတ်ယူလို့မရနိုင်ခဲ့ပါဘူး။အခုချင်းငွေပုံစံသစ်ဟာရာသီဥတုပြောင်းလဲမှုတွေကနေထိခိုက်နိုင်ခြေတွေကိုတတ်တာစေမဲ့ချင်းငွေမျိုးဖြစ်ပါတယ်။ IFPRI အဖွဲ့ကြီးရဲ့အကြီးတန်းသိပ္ပံပညာရှင်လင်းကျိုးယူက
Winter that you know the rain doesn't come
မိုးမရောရင်ဒီမှာဘာသီးနံမှာမထွက်ပါဘူးလယ်သမားတွေအနေနဲ့အကျွေးတွေကိုပြန်ပေးစရာမလိုပါဘူးဒါပေမဲ့မိုးရွာလို့သီးနံကောင်းကောင်းထွက်ရင်တော့အကျွေးတွေကိုပြန်ဆက်မှာပြင်အာမခံပရီမီယံဂျေးပါသွင်းရမှာပ
ါ Beatrice Andervia ချင်းငွေယူဖို့ပြင်ဆင်နေတာပါကဘာကြီးပူနွေးလာတာကိုသူ့ရဲ့လဲခွက်ထဲမှာကိုယ်တိုင်မြင်တွေ့ခဲ့ရသူပါရာသီတိုင်းမှာသီးနံတွေအထွက်ရော့သလိုတချို့နှစ်တွေမှာစိုက်ထားသမျှအကုန်ဆုံးရှုံးကုန်တာလည်းရှိပါတယ်
။ Also the farmers in Machakos County
မချကိုခရိုင်ကလည်းသမားတွေဟာမိုးခေါင်နဲ့တန်ကိုရင်းဆိုင်နေရပြီးတော့မိုးခေါင်နာကြောင့်ကျမတို့မိသားစုစားပူအောင်စားစာမရပါဘူး
။မိုးလေးကခေါင်ခဲ့တဲ့2008ကနေ2011ခုနှစ်အတွင်းကင်ညာနိုင်ငံဟာအမေရိကန်ဒေါ်လာ12ဘီလီယံကျော်ဆုံးရှုံးခဲ့တယ်လို့ကင်ညာအစိုးရကခန့်မှန်းပါတယ်။ 2019ခုနှစ်မှာမိုးခေါင်တဲ့ဒေသတွေမှာအခုလိုအာမခံထားတဲ့ချင်းငွေစနစ်ကိုစတင်စမ်းသပ်ခဲ့ပြီး Beatrice တို့လိုလူတွေအကျိုးရှိခဲ့ပါတယ်။သူ့လိုလယ်သမားတွေအတွက်ကဘာကြီးပူနွေးလာတဲ့တက်ရောက်မှုတွေကိုခံနိုင်အောင်လို့ဒီချင်းငွေနဲ့စိုက်ပျိုးရေးအသိပညာပေးအတန်းတွေကအများကြီးကူညီပေးခဲ့ပါတယ
်။ For the bank started to giving us loans.
ဘဏ်ကချင်းငွေမပေးခင်မှာကျမတို့ရဲ့ထုတ်လုပ်မှုနှုန်းကအရင်နေပါတယ်။ဘာလို့လဲဆိုတော့နွားချီကိုပဲအဓိကတုံးနေတာဖြစ်ပြီးတော့ကျမတို့တက်မြေဩဇာတွေပြောင်းသုံးတဲ့အခါထုတ်လုပ်မှုနှုန်းတွေကတက်လာပါတယ်
။အခုလိုချင်းငွေနဲ့တင်တန်းတွေကိုတခြားအာဖရိကနိုင်ငံတွေက၆တွေးတဲ့ဒေသတွေမှာလည်းလှုပ်ဆောင်ဖို့ရှိပါတယ်ခင်ဗျာ
။ဒါကတော့ကင်ညာလယ်သမားတွေရဲ့အကြောင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲအာဖရိကတိုက်ကလယ်သမားတွေကသူတို့ရဲ့သီးနှံတွေကိုဒရုန်းယာဉ်တွေနဲ့စောင့်ကြည့်နေကြတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးချင်ပါတယ်။အာဖရိကတိုက်ဂါနာနိုင်ငံကလယ်သမားတွေဟာသီးနှံအထွက်တိုးပြီးဝင်ငွေပိုရသေးဖို့အတွက်သူတို့စိုက်ပျိုးထားတဲ့သီးနှံတွေကိုစောင့်ကြည့်ပေးမဲ့ဒရုန်းယာဉ်တွေကိုသုံးနေကြပါပြီ။လေယာကုန်ထုတ်လုပ်မှုအပိုင်းမှာထိရောက်လာအောင်ဒီလိုမျိုးနီးပညာတွေသုံးဖို့ကိုလည်းလယ်သမားအဖွဲ့အစည်းတွေကအားပေးနေကြတာပါဒါပေမဲ့လည်းဒီလိုမျိုးဒရုန်းနီးပညာကိုသုံးဖို့ဈေးကကြီးနေစေဖြစ်တာကြောင့်မို့လို့တချို့တိတ်ကိုဆင်းရဲတဲ့လယ်သမားတွေအတွက်တော့အခက်အခဲကဖြစ်နေသေးပါဂါနာနိုင်ငံက VOA သတင်းတော်ဆာရတ်ကီမာနီရဲ့သတင်းကိုတော့ဒေါခင်မျိုးသက်ပြောပြပေးပါရှင
်ဂါနာအစိုးရရဲ့ကပုံးရေသွဲစီမံကိန်းနဲ့စပားဆိုင်တဲ့ဒေသမှာအသက်28နှစ်အရွယ်ဂျော့ချ်မဂျူဝီဟာမိုးလင်းတာနဲ့သူ့ရဲ့ပထမဆုံးအလုပ်ဖြစ်တဲ့ drone ယာဉ်နဲ့စိုက်ပျိုးသီးနှံတွေကိုစပြီးစစ်ဆေးပါတယ်
။ The one we're using is a multi-spectral enabled drone so that's specific to agriculture.
အခုကျွန်တော်တို့သုံးတဲ့ drone ကအဓိကစိုက်ပျိုးရေးအတွက်သုံးတဲ့ drone ပါ။အစုံသုံးလို့ရပါတယ်။အပင်တွေရောဂါဖြစ်နေလား၊ပိုးကျနေလား၊တူးမြောင်ကရေကောင်းကောင်းမစီးဘူးလားဆိုတာမျိုးတွေစစ်လို့ရပါတယ်
။မဂျူဝီဟာ American နိုင်ငံမှာမွေးဖွားကြီးပြန်လာသူပါ။ဒါပေမဲ့ဒီကကြီးလက် data ကိုချစ်တန်းနဲ့သူ့ရဲ့ drone လုပ်ငန်းကြောင့်အာဖရိကစိုက်ပျိုးရေးခန္ဓာကို digital ခေတ်ပြောင်းလဲရမှာထိတ်တန့်ရောက်နေတဲ့ဒီ data ကိုရောက်နေတာပ
ါ So we typically work with farm cooperatives that maybe have let's say 300 smallholder farmers
ကျွန်တော်တို့ကအသေးစားလေပိုင်ရှင်300လောက်စုပေါင်းဖွဲ့စည်းထားတဲ့လယ်သမားအဖွဲ့နဲ့တွဲလုပ်နေတာပါသူတို့ကလည်းဒီအဖွဲ့အစည်းတွေကနေတဆင့်ကျွန်တော်တို့ရဲ့ဝန်ဆောင်မှုကိုရယူနိုင်ပါတယ
်အာဖရိကလူငယ်တွေချစိုက်ပျိုးရေးကိုစိတ်ဝင်စားလာအောင်ဆွဲဆောင်တဲ့အနေနဲ့နယ်သာလန်အခြေစိုက်စိုက်ပျိုးရေးနဲ့ကျေးလက်ဒေသပူးပေါင်းဆောင်ရွက်ရေးဆိုင်ရာနည်းပညာစင်တာ CDA ကအထောက်ပံ့တွေရတဲ့ကုမ္ပဏီတွေထဲမှာသူတို့ကုမ္ပဏီလည်းပါပါတယ်။ drone လိုခေတ်မီနည်းပညာတွေသုံးတာဟာအာဖရိကလယ်သမားတွေအတွက်တစ်နှစ်ကိုဒေါ်လာတန်ပေါင်း 2,600 လောက်အပိုဝင်ငွေရနိုင်တယ်လို့ CDA အဖွဲ့ကဂိုင်ယာကိုမိုရမ်ဘာဒီကခန့်မှန်းပါတယ်
။ We started this project on drone technology 3 years ago.And now we have 41
ပြည်သူစာသုံးတဲ့လုံခဲ့တဲ့3နှစ်ကနေစာရင်အခုဆိုနိုင်ငံပေါင်း22နိုင်ငံကပုဂ္ဂလိကကုမ္ပဏီများစုပါတဲ့မိဖက်ဖွဲ့စည်းပေါင်းက40ခုရှိလာပါပြီ
။ဒါပေမဲ့လည်းတီးနှံတွေကိုစောင့်ကြည့်မဲ့ drone ကိုသုံးဖို့အတွက်လယ်သမားအလုံးတော့မတတ်နိုင်ဘူးလို့လယ်သမားတဦးဖြစ်တဲ့ကာဝါမေအိုဘူးစုကပြောပါတယ
်။ It will help us a lot. But that one too the problem is when you don't get money.
drone ကိုသုံးတာတိတ်ကောင်းပါလေဒါပေမဲ့ကို့မှာပိုက်ဆံမရှိရင်တော့မသုံးနိုင်ပါဘူးသူတို့တွေလာတဲ့အခါကို့အလုပ်ကိုလုပ်မပေးခင်ကိုကပိုက်ဆံအရင်ပေးရတယ်လေ
စပားကွင်းထဲမှာတော့အပင်တွေကိုထောင်လှမ်းတဲ့ drone ရဲ့အလုပ်ပြီးသွားပြီမို့ပိုးသက်ဆေးဖြန့်ဖို့အတွက်နောက် drone ရဲ့တစ်ခုကိုလွှတ်နေပါတယ်နိုင်ပိုင်းအတွင်းမှာပဲလေကွင်းတစ်ခုလုံးကိုဖြန့်ပေးသွားတာပါအရင်နှုန်းကတော့တိတ်ဟက်တာကျဲတဲ့လေကွင်းအတွက်ဒီလိုပိုးသက်ဆေးဖြန့်ဖို့ဆိုရင်အလုပ်သမားတစ်ယောက်9ရက်လောက်လုပ်ရတာပါdrone ရင်တွေတုံးတဲ့နေ့ဟာအက်ကရာမှာချင်းပါတဲ့စိုက်ပျိုးရေးညီလာခံကိုတက်ရောက်လာတဲ့ကိုစလေရီအာဖရိကတိုက်တွေဆန်းနရိတ်ကလုံလောက်မှုရှိလာစေဖို့စဉ်းစားကြတဲ့နီလန်တွေတဲကတစ်ခုပဲဖြစ်ပါတယ်
ဒေါခင်မျိုးသက်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေကိုတော့ည10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်စက်တင်ဘာလ16ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကိုပါပဲလုံးလုံးကိုလုံးလိုက်တဲ့အရာတိုင်းကလူတွေနဲ့ပေါင်းနေဆက်ဆံမှာမဟုတ်ဘူးကိုအပေါ်မှာပြန်ပြီးရဲ့ခါကြတော့လွှမ်းမိုးမှုလိုက်ချမ်းမှုဖြစ်လာတယ်ဆိုတဲ့အရာကိုကြိုးကြည့်လာခဲ့တယ
်။မန်ငင်းငင်းတန့်အောင်ရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အရှိတောင်အာရှဒေသတွေနိုင်ငံတွေကအစပျိုးလုပ်ငန်းတွေကိုနှစ်စဉ်ရွေးချယ်ပြီးတော့စုချီးမြှင့်နေတဲ့ ASEAN Rice Bowl Global Startup Awards ရဲ့မြန်မာကိုစားပြုရွေးချယ်ခံရတဲ့လုပ်ငန်းတွေထဲမှာအိန္ဒိယရောက်အစားအသောက်တွေပို့ဆောင်ပေးနေတဲ့ Fresh Gora လုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ရန်ကုန်မှာစတင်ဆောင်ရွက်နေပြီးတော့တခြားဒေသတွေကိုပါလုပ်ငန်းချဲ့ထွေနိုင်မှုအတွက်ကြိုးပမ်းနေတဲ့ဤပညာအခြေခံဝန်ဆောင်မှုလုပ်ငန်းလဲပတ်တာမှာတော့အဓိကအခက်အခဲကလုံသားရှားပါမှုဖြစ်တယ်လို့ Fresh Gora လုပ်ငန်းတည်ထောင်သူကိုထွတ်ဦးယွန်းကပြောပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်။
ကျွန်တော်တို့ကတော့ကျွန်တော်တို့ဒီမှာ online food delivery and concierge service platform ကိုတော့လုပ်ခဲ့ပါတယ်ပေါ့နော်။အဲဒီ service မှာကျွန်တော်တို့ launch လုပ်တာတနည်းလောက်ပဲရှိတယ်အဲ့တော့ကျွန်တော်တို့ award ကို best newcomer for award ရရဲ။နောက်တစ်ခုကကျတော့ best food tech and app ကိုရရဲ။နောက်တစ်ခုကကျတော့ကျွန်တော်တို့ best light shop ပေါ့နော်။ဒီ best newcomer award ရရဲ့အကြောင်းများကြတော့ပေါ့နော်။ကျွန်တော်တို့ဒီနှစ်ထဲမှာတစ်ခုပဲရှိသေးတယ်ကျွန်တော် launch တာဒီနေ့ဒီမှာကျွန်တော်တို့ဒီ international partnership ပေါ့နော်ကျွန်တော်တို့ဒီ Meetup group နဲ့ကျွန်တော်တို့ဒီနေ့ဒီမှာကျွန်တော်တို့ sign to meet ပြီးွားလို့ရှိရင်အဲ့ဒီဒီမှာနောက်ခုရတဲ့အကြောင်းရင်းကတော့ကျွန်တော်တို့ကဒီ food delivery ရဲ့မှာတခြားဒီ food delivery platform တွေနဲ့မတူဘူးကျွန်တော် offer လုပ်တဲ့ service က quality ပေါ့ quality ဆိုတော့ကျွန်တော် category ဆိုရင်ကျွန်တော်တို့ကဒီ food delivery ပဲလုပ်ချင်တာမဟုတ်ဘဲနဲ့ကျွန်တော်တို့ကဒီရှိညပေါ့နော် on demand အချင်းပါလို့ရှိရင်ချင်းလာပို့ပြီးလို့ရတဲ့ service အနေနဲ့ဒီ gift cover ဖြစ်ဖြစ်ကျွန်တော် food ဖြစ်ဖြစ် grocery ဖြစ်ဖြစ်အဲ့ဒါကြီးကျွန်တော်အစားအသောက်ပေါ့နော်အများကြီးကျွန်တော်ထည့်ရတယ်။အဲကြောင့်မို့ကျွန်တော်ဒီ best food ကတော့ award ထဲမှာကျွန်တော်ဝင်သွားတာပေါ့နော်။နောက်တစ်ခုကကျတော့ကျွန်တော်ဒီ food tech ပေါ့ food tech ကကျတော့ food tech ကဘာဖြစ်လို့ဝင်သွားလဲဆိုတော့ကျွန်တော်တို့ဒီ fresh food မှာစိုင်းပေါင်း150ရှိတယ်။စိုင်းပေါင်း150အပြင်ကျွန်တော်တို့ဒီ liquor store တွေကျွန်တော်တို့ဒီလိုရှိရင် grocery အများကြီးထပ်ပါပြီပေါ့နော်။ပါပြီးတော့ကျွန်တော်တို့ဒီနှစ်ထက်မှပဲကျွန်တော်တို့ user ကတော်တော်ကြီးပိုတိုးတက်လာတယ်။ user ပိုတိုးတက်လာတယ်ဆိုတော့ကျွန်တော်တို့တစ်ရက်ကို order ကျွန်တော်ရာနဲ့ချီရှိရဲဒီလိုရှိရင်နောက်တစ်ခုကကျတော့ application တက်မှာပေါ့ application တက်မှာဆိုရင်မှားလာရဲကူအောင်ကြည့်ရတာရှင်းအောင်ပြီးတော့နှာနေအောင်ကျွန်တော်တို့လုပ်ထားရပေါ့နော် service ကိုလည်းကျွန်တော်အငြင်းရင်းဟိုအကောင်းဆုံးပြနိုင်တော့ကြိုးစားရပေါ့နော်အဲကြောင့်မို့ကျွန်တော်တို့ဒီ best project ကိုမှကျွန်တော်ဝင်နေနောက်ကကျတော့ကျွန်တော်ဒီ best light hopper ပေါ့နော် best light hopper ကျတော့ကျွန်တော်ဘာဖြစ်ဝင်သွားလဲဆိုတော့ market ထဲမှာကျွန်တော် food delivery အများကြီးရှိတယ်။ဒါပေမဲ့ခုနကပြောသလိုကျွန်တော်ဒီ platform ကအများကြီးနဲ့မတူဘူးပေါ့။ဟိုလူတွေပို့ပြီးတော့ဟို easy ဖြစ်အောင်ကျွန်တော်လုပ်ပြီးခြင်းနဲ့တိတ်တယ်ပေါ့နော်။အဲ့လိုပုံစံမျိုးကျွန်တော်ကဟိုကအငြင်းထည့်ထားတဲ့အတွက်ကျွန်တော်ဒီ service ထဲမှာကျွန်တော်အခုလိုအများကြီးထပ်တုံးလုပ်ထားတယ်။ကျွန်တော်နောက်၃မိနစ်လောက်ဆိုရင်ကျွန်တော်ည၃နာရီလောက်ထိကျွန်တော်ကလေးတွေလို့ကျွန်တော်ပြင်ဆင်ရပါတော့
။အလုတ်အကင်ကရောဘယ်လောက်လောက်ဖန်တီးပေးနိုင်ပါသလဲရှင
်။အလုတ်ကင်တွေကတော့ကျွန်တော်တို့ကြောမယ်ဆိုရင်ကျွန်တော်တို့အခု team ထဲမှာအယောက်50လောက်ရှိရပါတော့။အယောက်50လောက်ရှိရဒါပေမဲ့ကျွန်တော်တို့အခု rider တွေပေါ့နော် rider ဆိုတာကျွန်တော်ဒီ training နဲ့ပြီးတော့ကျွန်တော်ကဒါ full time နဲ့ခန့်ပြီးတယ်။ ူတို့ training လုပ်ပေးရပြီးသူတို့ပေါ့နော်ဒီ delivery တိုင်းမှာကျွန်တော်တို့ဟိုသူတို့ရဲ့ခါကြီးပေါ့နော်ကျွန်တော်ခါကြီးပြီးတောင်းနေနောက်တစ်ခုကကျတော့ဒါကတော့ကျွန်တော်တို့က employment ပေါ့နော်ပြီးတော့ကျွန်တော်တို့ခုကျွန်တော်ဒီမှာ plan လုပ်နေတယ်ကျွန်တော်တောင်းကြီးမန္တလေးပေါ့နော်အပတ်ဒီလည်းကျွန်တော် expansion ထပ်လုပ်ဖို့ကြိုးစားရဆိုတော့အပတ်ဒီမှာလည်းအလုပ်ပြန်နေပို့ပြီးတော့အခွင့်အရေးပိုများလာမယ်ဒါဆိုတော့ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီ platform မှာ cloud kitchen ဆိုရက်အနေနဲ့ကြီးလာတယ် cloud kitchen ကကျတော့ဘယ်လိုလဲဆိုတော့ဟိုဟာဆက်တော့ဆိုင်ဖွင့်ကြဘလို့ပြီးလို့ရှိရင်သူတို့အိမ်မှာနှင်းချက်အိမ်မှာနှင်းချက်ပြီးတော့ directly အိမ်ကနေ customer ကိုပို့တယ်ပြီးပေါ့နော်အဲ့တော့သူက rent လည်းပြည်ကြမှာဒါနဲ့ order လည်းအများကြီးရတယ်ဆိုတော့သူတို့ကအရင်ဟိုကြိုက်တဲ့အနေပေါ့နော်အဲ့လိုနည်းနဲ့လည်းဟိုဟို restaurant တော်တော်များများ SME entrepreneur တွေကျွန်တော်တို့ဘက်က support လုပ်ပြီးရယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီကျွန်တော်ဒီ food delivery platform တွေကြောင်းကျွန်တော်တို့ဒီ setup ဖိုင်တွေပေါ့နော် setup ဖိုင်တွေဆိုရင်သူတို့ကိုပူပူချဲ့လို့ရတယ်ပေါ့အ
ဲ့တော့ဒီလိုအစပြုလုပ်ငန်းတစ်ခုစတဲ့အခါမှာအဓိကအခက်ခဲပေါ့ဘယ်လိုဟာမျိုးတွေကြုံရပါသလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့တော့အခုတွေ့ရတဲ့အခက်ခဲကတော့ဒီ AR ဒီ writer တွေကျွန်တော် review လုပ်တဲ့နေရာမှာကျွန်တော်ဟိုဟာ difficulty တွေ့ရတယ်ပေါ့နော်ဒီ market ထဲမှာကျွန်တော်တို့ food delivery က3 block ဖြစ်လာပြီးတော့အခုနောက်ပိုင်း logistic company ကလည်းသတိနေသုံးလာတယ်ဆိုတော့ဒီ writer ကူးတဲ့မှာဒီခုလောက်ကတော့နည်းနည်း competitive ဖြစ်လာတယ်ဆိုတော့ကျွန်တော်တို့အာတော့ increase လုပ်ချင်တဲ့ဆိုရင်ကျွန်တော်နည်းနည်းခက်ခဲတွေ့ရပေါ့တကယ်လို့ကျွန်တော်ကဟို marketing budget တွေအများကြီးတုံးလိုက်တယ်ဒါနဲ့တော့ဒီမှာဒီဟိုစပိန်နဲ့ဒီအလောက်မရှိဘူးဆိုရင်အာကျွန်တော်ဘက်ကနေ service နည်းနည်းပြလိုက်ဟာဖြစ်နိုင်တယ်ဟုတ်လို့ရှိရင် delivery နောက်ကျတာဖြစ်နိုင်တယ်အဲ့တော့ကျွန်တော်ကအငယ်တဲ့ marketing နဲ့ဒီ human resource အငယ်တူတူချိန်ပြီးတော့ကျွန်တော်တို့ဒီ campaign တွေပိုင်းလုပ်အငယ်စောင့်ကြည့်ကြရတယ်နောက်တစ်ခုကကျတော့ကျွန်တော်ဒီ writer တွေကကျတော့ကျွန်တော်ခုနကပြောလို့ရတယ်usually အကောင်လုံးကိုဒီ dog training တွေပေးရတယ်ပြီးလို့ရှိရင်ကျွန်တော်တို့သူ့ကိုဟိုပါပေါ့အများနဲ့ဟိုပေါ့ education ပေါ့နော် education နဲ့ကျွန်တော်တို့လုပ်ပေးရတယ်ဒါကြလို့ရှိရင်ဟို rider ပိုင်းကျွန်တော် smart physicality ရှိရတော့ဒါကြရင်သူကဟိုဘောင်းပြောပေးနေထွက်သွားတာလို့ပြောလို့ရှိရင်ဂျုံမလာတော့တာလို့အဲ့လိုပြဿနာကြီးရှိတယ်ပေါ့နော်ဟိုကျွန်တော်တို့ဒါကတော့ဟိုသူတို့ဉာဏ်နဲ့ဆုတ်တဲ့နေရာမှာဟိုအချမ်း manage လုပ်တဲ့ဆိုင်နဲ့မတူတော့ပဲနဲ့သူတို့ကတက်special management ဒီလိုအပ်တော့သူတို့ manage လုပ်ဖို့
စပိန်စီးပြီးတော့ဒီ live ပို့မယ်ဆိုလို့ရှိရင်သူတို့အတွက်ကခန်းစား권နေရာဘာတွေရှိပါသလဲ
ကျွန်တော်ဒီဒီစပိန်နေပြီးတော့ live ပို့ပြီးရဲ့ကျွန်တော် rider စီကိုကြတော့ကျွန်တော်ခန်းစား권ရကြတော့ဘယ်လိုလဲဆိုတော့သူကဒီ fixed salary တစ်ခုရရတာမဟုတ်ဘူးပေါ့နော် fixed salary ပုံမှန်မှာကျွန်တော် every way ပေါ့ဒီကျွန်တော်ပို့ရတဲ့ delivery တိုင်းမှာသူတို့ကျွန်တော် bonus ပြီးနေဟိုကျွန်တော်ရတဲ့ဒီ delivery fee တွေကနေဟိုရပညာထိုက်တဲ့ amount တခုကိုကျွန်တော်တို့သူတို့ပေးရဲအဲ့တော့သူတို့လည်း motivate ဖြစ်တယ်ပြီးတော့ဟိုပါပေါ့သူတို့အတွက်လည်းဒါ extra income ရတယ်ပေါ့နော
်ဒီဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ရောဟိုဘယ်လိုမျိုးထပ်တိုးတက်သွားအောင်အစပြုလုပ်ငန်းတခုအနေနဲ့ဝန်ဆောင်မှုကိုဘယ်လောက်ထိအောင်ကြိုးစားနေပါသလဲ
ကျွန်တော်အခု writer တွေကိုအများကြီးတောင်းဆိုခေါ်လာတယ်ကျွန်တော်တို့ဒီ company မှာကျွန်တော်နောက်5ရက်လောက်ရှိကျွန်တော်ထပ်ခေါ်ဖို့လုပ်ကြတယ်ပြီးလို့ရှိရင်နောက်တစ်ခုကကျွန်တော် customer service team ပေါ့ကျွန်တော်အခုဆိုရင်ကျွန်တော်၄ယောက်ရှိရယ် shift to shift ကျွန်တော်အလုပ်လုပ်ရယ်ဒါပေမဲ့သူတို့ရောကျွန်တော်အခု training တွေအများနဲ့ပေးတယ်ကျွန်တော်ပေါ့ညတော့ဆိုနှစ်ပတ်တစ်ခါပြီးရယ်ဆိုရင်ကျွန်တော်အခုဒီအပတ်တိုင်းကျွန်တော် training သူတို့လုပ်ပေးတယ် refresher course သူတို့လုပ်ပေးရယ်ပြီးလို့ရှိရင် industry ထဲမှာဟိုတော်ရည်လူတွေကျွန်တော်ရုံးခေါ်ပြီးတော့ဓာတ်ရီသူတို့ interview ပြန်ကျွန်တော်လုပ်ပေးရယ်ပေါ့နော်ပြီးတော့ဟိုဒီ customer service တွေလည်းဟို service တွေကျွန်တော် rider ပြီးတော့ပြောအောင်သူတို့ကျွန်တော် benefit တွေကျွန်တော်ထပ်ပေးရယ်သူတို့ပြောရင်ပြောမှဟိုကျွန်တော်အဲ့ဒါကပူပူဒူတလာမှာသူကကျွန်တော်ရဲ့ customer နဲ့အများကြီးတွေ့နေရဆိုတော့သူတို့ကကျွန်တော်တို့အကောင်းဆုံးဆိုင်ပြီးရကျွန်တော်အကောင်းဆုံးသူတို့ကို support လုပ်ပေးနိုင်အောင်ကျွန်တော်လုပ်ပေးရပေါ့နော်အဲ့ဒီနည်းရောကျွန်တော်တို့ဒီ service ကိုပူပြီးကောင်းလာအောင်ကျွန်တော်တို့ကြိုးစားနေပေါ့နော်
မတ်တန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင် Google ဘာဝင်ဤပညာကုမ္ပဏီကြီးတွေရဲ့လုပ်ငန်းတွေတခြားလုပ်ငန်းတွေထက်အသာစီးရလွှမ်းမိုးထားနိုင်တာဟာဥပဒေနဲ့ညီပါရဲ့လားတခြားလုပ်ငန်းတွေရေမောင်တန်းပြီးတော့ပြိုင်ဆိုင်နိုင်အောင်လုပ်ငန်းတွေမြတ်မြတ်တတလုပ်နိုင်ရဲ့လားဆိုတာကိုအမေရိကန်အစိုးရကစတင်စုံစမ်းနေပါတယ်။အမေရိကန်ပြည်နယ်90နီးပါးကရှင်းနေချုပ်တွေက Google အပေါ်မှာစုံစမ်းမှုအပါအဝင်အစိုးရတာဝန်ရှိသူတွေနီးပညာလုပ်ငန်းကြီးတွေအပေါ်မှာစုံစမ်းနေတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
က်ကနည်းပညာလုပ်ငန်းကြီးတွေတော့လေသူတို့လုပ်ငန်းတွေမြတ်မြတ်တတ်တာလုပ်ရလားဆိုတာစုံစမ်းခံနေကြရပြီကိုသားညုံကြီ
း။ online ပေါ်မှာအချက်လက်တွေရှာပြီးတဲ့ Google ကုမ္ပဏီရဲ့အချက်လက်ရှာလုပ်ငန်းနဲ့ online ကြော်ညာလုပ်ငန်းကို American ပြည်နယ်48ခုပြင် Washington DC နဲ့ Puerto Rico တို့ကရှင်းနေကြုတ်တွေစပြီးတော့စုံစမ်းနေပြီဆိုတာတော့သတင်းတွေထဲမှာတွေ့တယ်ဗျ
။ဟုတ်တယ်ကိုသားညုံကြီး online အချက်လက်ရှာဖွေရေးလုပ်ငန်းနဲ့ online ကြော်ညာလုပ်ငန်းတွေမှာအဓိကလွှမ်းမိုးနေရာယူထားတဲ့ Google အနေနဲ့သူတို့လုပ်ငန်းတွေကိုတခြားလုပ်ငန်းတွေမြတ်မြတ်တတပြိုင်ဆိုင်နိုင်အောင်ခွင့်ပေးထားရဲ့လား American Antitrust ဥပဒေနဲ့အညီလုပ်ငန်းတွေကိုဆောင်ရွက်ရဲ့လားဆိုတာကိုအဲ့ဒီပြည်နယ်ရှင်းနေချုပ်50လောက်ကစပြီးတော့စုံစမ်းနေတာရှင့်အခုစုံစမ်းမှုမှာဒီ Google ကုမ္ပဏီရုံးဆိုင်တဲ့ California ပြည်နယ်မပါဘူး Now Alabama ပြည်နယ်မပါဘူး
အဓိကကတော့ဒီ Google လုပ်ငန်းတွေဈေးကွက်မှာလွှမ်းမိုးနေတာဥပဒေနဲ့ညီရလားတခြားလုပ်ငန်းတွေအတွက်မျှတမှုရှိရလားဆိုတာကိုစုံစမ်းနေတာပါအခုလိုစုံစမ်းတာကတရားစွဲရတော့မဟုတ်ပါဘူးအချက်လက်တွေစုံစမ်းသိရတော့မှဘာဆက်လုပ်မယ်ဆိုတာဆုံးဖြတ်မယ်လို့ဒီစုံစမ်းမှုကိုဦးဆောင်တဲ့ Texas ပြည်နယ်ရဲ့ရှင်းနေချုပ် Campus Don ကပြောထားပါတယ
် e-marketer ဈေးကွက်သုတေသနလုပ်ငန်းရဲ့ခံမှန်းချက်အရဆိုလို့ရှိရင်အခု2019ခုနှစ်မှာဒီ Google လုပ်ငန်းက online ပေါ်ကကြော်ညာလုပ်ငန်း38ရာခိုင်နှုန်းကိုပိုင်ဆိုင်ထားတယ်တဲ့အခုလိုမျိုး online ကြော်ညာလုပ်ငန်းပိုင်းမှာတော်တော်ကြီးကိုနေရာယူလွှမ်းမိုးထားနိုင်အောင်လို့ Google ကလဝကြီးအုပ်ထိန်းချုပ်တဲ့လုပ်ရက်တွေလုပ်နေသလားဆိုတာကိုအဓိကစုံစမ်းမယ်လို့ရှင်းနေချုပ်တွေကသတင်းစာရှင်းလင်းပွဲမှာရှင်းပါတယ်။ဥပမာတစ်ခုကို Washington DC ရှင်းနေချုပ် Carl Racine ကသတင်းတောက်တွေကိုအခုလိုပြောသွားသေးတယ်
။ It used to be a day when we searched Google that we would be presented with links unrelated to the Google business.
အရင်ကတော့ Google မှာတခုခုကိုရှာရင် Google လုပ်ငန်းနဲ့မပတ်သက်တဲ့ website လေးမျိုးကိုရှာပေးပါတယ်။နောက်ပိုင်းကျတော့ရှာသမားကိစ္စတော်တော်များများရဲ့အဖြေတွေက Google လုပ်ငန်းတွေနဲ့ပတ်သက်နေတာတွေဖြစ်နေတယ်။အဲ့ဒါတွေမဟုတ်ရင်လည်းသူတို့ကိုကြော်ညာကပေးထားတဲ့လုပ်ငန်းတွေရှိတဲ့ link တွေဖြစ်နေပါတယ
်။လက်ရှိဒီ online ပေါ်မှာတခုခုရှာလို့ရှိရင်အများစုက Google search engine ကိုပဲတုံးကြတာလေ။တခုခုသိချင်း Google လုပ်လိုက်ဆိုပြီးတော့ပြောစမှတ်ပြုရအောင်လို့လူ10ယောက်မှ9ယောက်လောက်က Google မှာပဲရှာကြတဲ့အတွက်စီးပွားရေးလုပ်ငန်းတွေကသူတို့လုပ်ငန်း website link တွေ Google မှာထိပ်ပိုင်းကပေါ်အောင်လို့ကြော်ညာကားတွေကိုပေးကြရတယ်။မကြာခင်တုန်းကပဲ Basecamp ဆိုတဲ့ project စီမံခန့်ခွဲမှုကုမ္ပဏီတစ်ခုက Google search ရဲ့အဖြေတွေကိုဝေဖန်တယ်ရှင်။အပြိုင်လုပ်ငန်းတွေထက်ကိုဒီထိပ်ပိုင်းမှာအဖြေပေါ်ဖို့အတွက် Google ကိုကြော်ညာကပေးရတာကိုသူတို့ကထောက်ပြဝေဖန်တာပါ
။လုပ်ငန်းအသေးစားလေးတွေကြော်ညာကများများမပေးနိုင်တဲ့လုပ်ငန်းတွေကလည်းဘာပြောကြလဲဆိုတော့ Google ဆိုတာကဈေးကွက်မှာအခြေခံထားတဲ့လုပ်ငန်းတစ်ခုဖြစ်တယ်။အဲ့ကြောင့်မလို့ Google အဖြေမှာထိပ်ပိုင်းကပေါ်လာလို့ရှိရင်လူတွေကအဲ့ဒီ link တွေကိုပဲ click လုပ်လိုက်ကြတော့လေအောက်ပိုင်းမှာပေါ်တဲ့အဖြေ link တွေကိုရှာသူတွေကမရွေးချယ်ကြတော့ဘူးအဲ့ဒါကြောင့်မလို့ customer တွေသိအောင်လို့ထိုးပေါက်နှံအောင်လုပ်ဖို့ခက်ခဲတယ်တဲ့
နောက်တစ်ချက်ကလည်းဒီ Google ရဲ့မိခင်ကုမ္ပဏီ Alphabet ကုမ္ပဏီရဲ့လုပ်ငန်းတွေကအများကြီးပဲရှင်အဲ့ဒီတော့ Google မှာတစ်ခုခုရှာလို့ရှိရင်သူတို့ရဲ့လုပ်ငန်းတွေနဲ့ကင်းတဲ့လုပ်ငန်းဆိုတာကရှားတယ်အဲ့လုပ်ငန်းတွေကအဖြေထိပ်ပိုင်းမှာပေါ်လာတာကလည်းတခြားလုပ်ငန်းတွေအတွက်တပန်းရှုံးသလိုဖြစ်နေတယ်။အဲ့ဒါကြောင့်လဲ Google ကလုပ်ငန်းအရလွှမ်းမိုးနိုင်အောင်လုပ်မလုပ်ဆိုတာကိုစုံစမ်းရတာလို့ UWP နဲ့ရှင်းနေချုပ် Sean Reyes ကရှင်းပြတယ်လေ
။ There's no question that Google is the market dominant player when it comes to internet search with nearly 90% of a share. And there's nothing wrong with being the dominant player if it's done fairly.
ဒီနောက်နေ့အချက်လက်ရှာတဲ့အပိုင်းမှာ Google ကလွှမ်းမိုးထားတယ်ဆိုတာမေးခွန်းထုတ်စရာမရှိပါဘူး။ဈေးကွက်ဝေစု90ရာခိုင်နှုန်းနီးပါးလောက်ကိုလွှမ်းမိုးထားတာပါဒီလိုလွှမ်းမိုးနိုင်အောင်မြတ်မြတ်တတလှုပ်ထားတယ်ဆိုရင်တော့ဘာမှပြဿနာမရှိပါဘူးကျွန်တော်တို့ရည်ရချက်ကလည်းအဲ့ဒါပါ Google ကဥပဒေနဲ့အညီမြတ်မြတ်တတလှုပ်ထားရလားဆိုတာစုံစမ်းဖို့ပါတခါတလေကြာရင်စီးပွားရေးမှာအသာရအောင်အလွန်မင်းအားထုတ်တာလားဥပဒေချိုးဖောက်နေသလားဆိုတာခွဲရခက်ပါတယ်အဲ့ဒါကိုကျွန်တော်တို့ကရှင်းအောင်စုံစမ်းဖော်ထုတ်မှာပါ
online ပေါ်မှာတခုခုဝယ်ခြင်းလို့ရှာလို့ရှိရင် Google Shopping လုပ်ငန်းတွေကိုအဖြေထိပ်ပိုင်းကပေါ်အောင်လုပ်လို့ EU က Google ကို2019ခုနှစ်တုန်းကဒဏ်ရိုက်ထားသေးတယ်ကိုသားညုံရ Google မိခင် Alphabet ကုမ္ပဏီရဲ့ဈေးကွက်တန်ဖိုးကဒေါ်လာ820ဘီလီယံရှိတယ်တဲ့ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်ဒီစုစုပေါင်းဝင်ငွေက138ဘီလီယံဒေါ်လာရပြီးတော့အသက်တည်အမြတ်က31ဘီလီယံလောက်ရှိတာ
online ကြော်ညာလုပ်ငန်းတွေကနေပြီးတော့ဝင်ငွေရှာတဲ့လုပ်ငန်းမှာ Google ကနံပါတ်1ပြီးလို့ရှိရင်နံပါတ်2က Facebook ပဲဗျသူတို့လုပ်ငန်းထိအောင်လို့သူတို့ဝန်ဆောင်မှုယူသူတန်းနဲ့ချီတဲ့အချက်လက်တွေကိုရယူစုဆောင်တာကလည်းအငင်းပွားစရာနောက်တစ်ချက်ဖြစ်နေသေးတယ်မဟုတ်လားမဆွေမော2019မီလာတုန်းကပဲ Google ရဲ့ YouTube ကကလင်းငယ် channel တွေကြည့်တဲ့သူတွေရဲ့အချက်လက်တွေကိုအင်တာနက်ထဲမှာနောက်ရောင်ခံရယူတယ်ဆိုပြီးတော့ပြည်အောင်စုကုန်သွယ်ရေးကော်မရှင် FTC နဲ့နယူးယောက်ရှိနေချုပ်ယုံကိုစုစုပေါင်းဒဏ်ငွေဒေါ်လာတန်း180ပြည့်ဖို့ဒဏ်ရာခံရသေးတယ်မဟုတ်လားဗ
ျ Google Search Google Chrome Gmail စတဲ့Google နဲ့ဆိုင်သမျှဝန်ဆောင်မှုတိုင်းမှာအသုံးပြုသူတွေကို online ပေါ်မှာနောက်ရောက်ခံအချက်အလက်စုဆောင်းတာကိုအရင်အာရုံစိုက်စုံစမ်းမယ်လို့ Florida ပြည်နယ်ရှေ့နေချုပ် Ashley Moody ကအခုလိုပြောပါတယ်
။
Google monitors our online behavior and captures data of every one of us as we navigate the internet.
Online မှာကျမတို့ဘာတွေလုပ်နေသလဲ။ internet ထဲမှာဘယ် website တွေကိုတွားနေသလဲဆိုတဲ့အချက်လက်အားလုံးကို Google ကစောင့်ကြည့်စုဆောင်းနေပါတယ်။ဒီလိုအချက်လက်တွေရယူစုဆောင်းတဲ့ကိစ္စကိုပထမအာရုံစိုက်စုံစမ်းပါမယ်။online ကြော်ညာလုပ်ငန်းကိုလေဝကြီးအုံနိုင်အောင်ကြော်ညာနဲ့ဆိုင်တဲ့အလှော်တိုင်းမှာ Google ချိတ်ဆက်ထားသလားဆိုတာကိုစုံစမ်းမှာဖြစ်ပါတယ်
။တကယ်တော့ Google နည်းပညာလုပ်ငန်းကြီးတစ်ခုတည်း American Suez ရဲ့စုံစမ်းမှုကိုခံနေရတာမဟုတ်ဘူးဗျ။အခု၈နှစ်ကျော်အယောက်90လောက်စုံစမ်းနေတာကပြည်နယ်အဆင့်ပြည်သူအဆင့်မှလည်းစုံစမ်းမှုတွေကရှိနေတယ်။ Google, Facebook, Apple နဲ့ Amazon လုပ်ငန်းကြီးတွေအနေနဲ့ Antitrust ဥပဒေနဲ့အညီလှုပ်ဆောင်နေရလားဆိုတာကိုတရားရေးဌာနနဲ့ပြည်သူ့ကုန်သွယ်ရေးကော်မရှင် FTC တို့ကစုံစမ်းနေတာပါ။Facebook ကုမ္ပဏီဆိုလို့ရှိရင်နယူးယောက်ရှိနေကျုပ်ဦးဆောင်တဲ့အဖွဲ့ကစတင်စုံစမ်းနေပြီလို့စက်တင်ဘာလ6ရက်နေ့ကပဲကြေညာထားတယ်။ဒီလုပ်ငန်းကြီးတွေဇူးကွက်မှာထိတ်တန့်နေရာရလွှမ်းမိုးထားနိုင်တာတကယ်ပဲမျက်မှတ်သက်သက်လိုရလားဆိုတာကိုစုံစမ်းခန့်နေရတာ
။တကယ်တော့ဒီ Google အပေါ် FTC က2013ခုနှစ်တုန်းကတခါစုံစမ်းခဲ့ဘူးတဲ့။အဲဒီတော့ကတော့အချက်အလက်ရှာဖွေပေးတဲ့ဝန်ဆောင်မှုလုပ်ငန်းနဲ့ smartphone လုပ်ငန်းနဲ့ပတ်သက်ပြီးတော့စုံစမ်းတာ။အဲဒီတော့ကသူတို့စီးပွားရေးလုပ်ပုံတချို့ကိုပြင်ဆင်ပါမယ်ဆိုတဲ့ဝေဝေဝဝအာမခံချက်ကလွဲလို့ပါတန်ကြီးမှရိုက်မခံခဲ့ရဘူးလို့ Business Insider သတင်းကပြောတယ်ကိုသားညုံရ
EU ယောပတ်သမဂ္ဂကတော့ဈေးကွက်ကိုထိန်းချုပ်လွှမ်းမိုးမှုနဲ့ Google ကိုဒေါ်လာနဲ့ဆိုရင် 1.9 ဘီလီယံဒေါ်လာလောက်ခုနှစ် March လကပဲတန်းရခဲ့သေးတယ်။ဒါရင်မကအောင်ဒီ Google ရဲ့ Android စနစ်သုံးတဲ့ smartphone တွေမှာ Google App တွေကိုမဖြစ်မနေထည့်အောင်လုပ်ခဲ့လို့ EU ကနေပြီးတော့2018ဇူလိုင်လတုန်းကဒေါ်လာ5ဘီလီယံလောက်နဲ့ညီမျှတဲ့ဒဏ်ငွေရိုက်ခဲ့သေးတယ်။အဲ့ဒါကြောင့်အခုဆိုရင်ဥရောပမှာသုံးတဲ့ Android phone တွေထဲမှာGoogle Chrome အစားတခြား internet browser တွေထည့်ခွင့်တဲ့ Google Search အစားတခြား search engine တွေထည့်ခွင့်ပြုခဲ့ရတယ်မဆီမမော
။ American အစိုးရကတော့ EU ဥရောပသမ္မတလိုဒဏ်ကြီးတွေအမြောက်များတက်ချင်မှတက်လိမ့်မယ်လို့အကဲခတ်တွေကပြောကြပါတယ်။ဒါပေမဲ့အချက်အလက်ရှာဖွေတဲ့လုပ်ငန်းကြော်ညာဝင်ငွေရှာတဲ့လုပ်ငန်းမှာတော့ Google ကအသာစီးကြအောင်လုပ်နေတာကိုအချိန်တက်နိုင်လိမ့်မယ်လို့သုံးသပ်နေကြပါတယ်။အခုလိုလုပ်ငန်းတွေမှာ Google ကအသာရလွှမ်းမိုးထားတာနဲ့ပတ်သက်လို့ Google ဘက်ကငြင်းချက်ထုတ်ထားတာကတော့သူတို့လုပ်ငန်းတွေကထိရောက်တယ်အကျိုးရှိတယ်လို့တုံးတဲ့သူတွေဘက်ကသတ်မှတ်ထားကြလို့လို့ဆိုရဲလူတွေရဲ့နေတတူကလုပ်ငန်းတွေပို့ပြီးတော့အဆင်ပြေအောင်လို့ Google ကဝန်ဆောင်မှုပေးနေတာဖြစ်တယ်လို့ဆိုပါတယ်ရှင
်ကိုသားညို့ဦးကိုညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မဲရေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောင်မှာတော့နာမည်ကြီးဟောလိဝုဒ်ရုပ်ရှင်ကားတွေမှာအသုံးပြုခဲ့တဲ့ပစ္စည်းတွေရောင်းချတဲ့လေလံပွဲပြီးတော့နောက်ဆုံးထွက်မဲ့ဗြိတိသျှတရှိုးရုပ်ရှင် James Bond ရဲ့ဇက်ဝင်ကန်းတွေကိုဘယ်မှာများရိုက်ကူးနေပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်ဟောလိဝုဒ်ကထုတ်လုပ်တဲ့ Star Wars ရုပ်ရှင်တွေကိုတော့အားလုံးရင်းနှီးကြမှာပါနော်အစောပိုင်း Star Wars ရုပ်ရှင်တွေထဲမှာပါတဲ့ဇက်ကောင် Darth Vader ရဲ့မျက်နှာဖုံးနဲ့အုတ်ထုတ်ကိုအခုလကုန် California ပြည်နယ် Los Angeles မြို့မှာလုပ်မဲ့လေလံပွဲတစ်ခုမှာဈေးပြန်ရောင်းချဖို့ရှိနေပါတယ်။ဒီပွဲမှာနာမည်ကြီးဗြိတိသျှရုပ်ရှင်ဖြစ်တဲ့ Harry Potter ရုပ်ရှင်တွေက Harry Potter ဇက်ကောင်ရဲ့မျက်မှန်ကိုလည်းလေလံရောင်းချဖို့ရှိပါတယ်။နောက်ပြီးတော့ Titanic ရုပ်ရှင်ကားထဲမှာမင်းသမီး Kate Winslet နဲ့မင်းသား Leonardo DiCaprio တို့သုံးခဲ့တဲ့ Whistle Wizard of Oz ရုပ်ရှင်ကားတွေက Dorothy ဝတ်စုံတွေကိုလည်းရှေးဟောင်းစိတ်ဝင်စားတဲ့သူတွေအတွက်လေလံပြန်ပြီးတော့ရောင်းချဖို့ရှိပါတယ်။ Star Wars အစောပိုင်းရုပ်ရှင်ကားတွေထဲမှာပါတဲ့ Darth Vader ရဲ့မျက်နှာဖုံးနဲ့အုပ်ထုပ်ကတော့ဒေါ်လာ2သိန်းခွဲကနေပြီးတော့4သိန်းခွဲလောက်ထိရမယ်လို့ခန့်မှန်းထားပြီးတော့ဒီဈေးက Star Wars ကားတွေကပစ္စည်းလေလံရောင်းချမှုတွေထဲမှာအမြင့်ဆုံးရတဲ့ဈေးဖြစ်ပါလိမ့်မယ်။ Star Wars ရုပ်ရှင်ရဲ့အမှတ်သားလို့ဖြစ်နေတဲ့ဒီမျက်နှာဖုံးနဲ့အုပ်ထုပ်က The Empire Strikes Back ဇလန်ဒရဲထဲမှာဗြိတိသျှမင်းသားဒေးဗစ်ဘရောက်စ်ကသရုပ်ဆောင်ပြီးဝတ်ဆင်ခဲ့တာပါ။တရရင်မို့သိပ်ပံဇလန်ဖြစ်တဲ့ Star Wars ကကနဦးရုပ်ရှင်ဇလန်ဒရဲ၃ကားလုံးမှာမင်းသားကြီးဒေးဗစ်ဘရောက်စ်ကလူဆိုးကြီးဖြစ်နေဒီဝတ်ဆုံကိုဝတ်ပြီးတော့သရုပ်ဆောင်ခဲ့တယ်လို့ဒီလေလံကိဟာရဲ့ကြေညာချက်ထဲမှာလည်းဖော်ပြထားပါသေးတယ်။2000ခုနှစ်ကထွက်တဲ့ Harry Potter and the Sorcerer's Stone ပထမအဆုံး Harry Potter ဇာတ်ကားကသရုပ်ဆောင်ဒီ Harry Potter မင်းသားလေး Daniel Radcliffe ဝတ်ခဲ့တဲ့ Wireframeမြန်မာဝိုင်းလေးကတော့ဒေါ်လာ3000ပတ်ဝန်းကျင်လေလံရမယ်လို့ခန့်မှန်းထားပါတယ
် Very signature Daniel Radcliffe in the very first Harry Potter and the Sorcerer's Stone you know these
are ဒီမြန်မာလေးကရုပ်ရှင်ရိုက်တော့တကယ်ဝိတ်ခဲ့တဲ့မြန်မာမှာ အနောက်ကမြင်းမှန်ကိုင်းနေရာမှာသွားနေကြိုက်ထားတဲ့အရာလေးတွေ့နိုင်ပါတယ်။မင်းသားလေးတန်နီယာရက်ကလစ်ကရုပ်ရှင်ရိုက်ကွင်းမှာအဲ့ဒီမြင်းမှန်နဲ့ပဲချိန်လုံးစော့နေတာပါ။အဲ့ဒီမြင်းမှန်ကကြိလိုက်တာနဲ့သူ့ဟာဆိုတာသိတာပါတယ်။အဲ့လိုပစ္စည်းမျိုးကိုပဲဝယ်တဲ့သူတွေကကြိုက်တာပါလို့လေလံကေဟာတာဝန်ရှိသူ Chains ကပြောသွားပါတယ်။1982ခုနှစ်တုန်းက James Bond ရုပ်ရှင်ကားဖြစ်တဲ့ Diamonds Are Forever ဇလန်တွေထဲမှာမင်းသား Sean Connery ရဲ့လာဝော်စီးတဲ့ရင်ငယ်လေးကတော့ဒေါ်လာ6သိန်းလောက်ရမယ်လို့ခန့်မှန်းထားပါတယ်။1939ခုနှစ်ကရုပ်ရှင်ဖြစ်တဲ့ Wizard of Oz ရုပ်ရှင်တွေကမင်းသမီး Judy Garland ရဲ့အဖြူမဲခါဝင်ဝတ်စုံလေးကတော့ဒေါ်လာ3သိန်းခွဲရနဲ့5သိန်းအထိဈေးရမယ်လို့ခန့်မှန်းထားပါတယ်။အခုကျင်းပတဲ့940 Lot လေလံပွဲထဲမှာ Alien, King Kong,Star Trek နဲ့ Moonraker ရုပ်ရှင်ကားတွေကပစ္စည်းတွေကိုလေလံရောင်းချဖို့ရှိပါတယ်။ဒီပွဲကို Los Angeles မြို့မှာ September 25 26မှာကျင်းပမှာဖြစ်ပြီးတော့အဲ့ရောင်းချတဲ့ပစ္စည်းတွေကလည်းစုစုပေါင်း$100,000လောက်ရမယ်လို့ခန့်မှန်းထားပါတယ်ရှင်။လူကြိုက်များတဲ့ British တရှိုးရုပ်ရှင် James Bond ရဲ့ No Time to Die တိဖို့အချိန်မဟုတ်ဆိုတဲ့ရုပ်ရှင်ကားကိုအခု Italy နိုင်ငံမှာရိုက်ကူးနေပြီးတော့ Madura မြို့ကလမ်းတွေပေါ်မှာဝေဟေမြေပြင်တို့ကလည်းလူစုနဲ့ဆက်လိုက်အကြံပဒံလိုက်နေကြတဲ့အခန်းရိုက်နေတာမျိုးကလူတွေတွေ့ရပါတယ်။မင်းသားက James Bond ရုပ်ရှင်ကားတွေမှာအမြဲတမ်းပါနေတော့ Aston Martin motor car နဲ့အမြဲမောင်းသေးနေပြီးတော့သူ့ကိုအပေါ်ကနေရဟတ်ရင်နဲ့လိုက်နေရပါ။အခုအစ်ထွက်မဲ့ Bond ရုပ်ရှင်မှာလူစိုးတွေဖန်ထားတဲ့သိပ္ပံပညာရှင်ကို Bond မင်းသားကလိုက်ခဲ့ရတာဖြစ်ပြီးတော့အဲ့မှာနည်းပညာရှင်တွေတုံးတဲ့လှုပ်ဝဲဆန်းကျဲလူစိုးကိုင်းနဲ့ရင်ဆိုင်ရတော့တာပါပဲ။ဒီရုပ်ရှင်ကားကို Norway နဲ့ London တို့မှာအဓိကရိုက်ကူးတာဖြစ်ပြီးတော့ James Bond ရဲ့အကြီးအကဲ M အဖြစ်နဲ့ Ray Fiennes သူ့ကိုသဘောကျတဲ့စီးရဲမှ Manny Bennett ဖြစ်နေတော့နီယိုမီ Harris နဲ့ James Bond မင်းသားအတွက်ပစ္စည်းအစံပြားတွေတီထွင်ပေးတဲ့သိပ္ပံပညာရှင် Q ဖြစ်တဲ့ Ben Whishaw တို့ပဲပြန်ပြီးတော့တရုတ်ဆောင်ပေးထားပါတယ
် Hey y'all it's Fred I gotta tell you something Oh yeah I wanna be a celebrity yeah
ဒီတော့ရောင်းတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ဆက်ပြီးတော့သူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကထိုင်းနိုင်ငံမဟီရောတက္ကသိုလ်မှာလူခွင့်ရေးမဟာဘွဲ့ကိုတင်ယူနေတဲ့မတ်ငိမ့်ငိမ့်တန်အောင်ရဲ့ယုံကြည်ရကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ယုံကြည်ရဆိုရင်ဟာကိုစပြောဖို့ကျန်စင်လာကြည့်လိုက်တဲ့အခါမှာကိုဘာမှယုံကြည်လဲဆိုတဲ့အရာကိုအရာပြီးတော့တွေးရဲ။ဒီကပြောကြတဲ့ကန်ဆိုတာအလုပ်ဆိုတဲ့စကားပေါ့။အဲနောက်ကန်ကောင်းလိုက်တာဆိုတဲ့စကားလုံးလေးကိုအဲအရင်တော့နားလည်းမလဲခင်ဘူးသူပြောသမျှကိုလည်းမယုံခဲ့ဘူး။နောက်ပိုင်းကျတဲ့အခါမှာဒီကိုလုံးသမျှအရာကြီးကဖြစ်မြောက်လာတဲ့အရာတွေပေါ်မှာမြည်ပြီးတော့စဉ်းစားလာတာ all can ဆိုတာအလုပ်ပါပဲလားပေါ့အလုပ်ဆိုတဲ့ဟာကပိုလုပ်ချင်တဲ့အရာတစ်ခုလုပ်ချင်တဲ့ဟာကိုမဖြစ်ချင်အောင်လုပ်ရမယ်ဆိုတဲ့အခြေအနေမှာပေါ်ပေါက်လာတဲ့အရာမျိုးပေါ့ဒီကံရဲ့အလုပ်ရည်နဲ့ပတ်သက်ပြီးတော့ကိုပြုတဲ့ကံပြည့်တဲ့မှန်ကိုထံပြန်လာမယ်ဆိုတဲ့စကားရဲ့ကိုဖတ်ပြီးတော့တွေးလာမိအရင်တော့ဒါကဘယ်အရာနဲ့ကြောက်ဘူးလဲဆိုတဲ့အခါကျတော့အစဒီပေါင်းနေစစံရင်းနဲ့ပတ်သက်ပြီးရဲ့ခါကြတော့မူဒီပေါင်းနေစစံရင်းကိုမှမူဒီပြီးရဲ့ခါကြတော့ဒီအရာကိုလက်ခံထားရပေါ့နောက်ပိုင်းကျတော့ဒီပေါ်မှာဘယ်လိုမြင်လာလဲဆိုတော့ကိုဘာပဲလုံးလုံးကိုလုံးလိုက်တဲ့အရာတိုင်းကလူတွေနဲ့ပေါင်းနေစစံမှမဟုတ်ဘူးကိုလုံးလိုက်တဲ့အရာတိုင်းကကို့အပေါ်မှာပြန်ပြီးရဲ့ခါကြတော့လွှမ်းမိုးမှုလိုက်ခတ်မှုကိုဘာအထောက်ပံ့မှုတွေဖြစ်လာတယ်ဆိုတဲ့အရာကိုကျေကျေလာခဲ့တယ်။နောက်တစ်ခုပါဟုတ်ထပ်ကြည့်နေလဲဆိုရဲခါကျတော့ကိုလုံးတညာကကိုစီကိုပြန်ရအဲ့တော့ကိုဆိုင်တညာကိုလေးပြန်ရတယ်။ဒါပေမဲ့မဆိုင်သေးနေရင်တော့လေတင်းကြမရှိဘူးဆိုတဲ့ပုံစံမျိုးတော့ဖြစ်တာပေါ့။အဲ့လိုဆိုင်တယ်ဆိုတဲ့နေရာမှာလေကိုကကိုဆိုင်တဲ့နေရာဆိုင်ရုံးမျိုးဖြစ်ဖို့လိုအပ်တယ်။ဒီကနေ့ကကောင်းတဲ့နေရာတစ်ခုဖြစ်ပြီးမူလဝတ္တကောင်းတဲ့နေရာမျိုးမှဖြစ်ဖို့လိုအပ်တယ်။အဲ့ တချို့တော့အချိန်ကြီးမှာဆိုလို့ရှိရင်ဘယ်လိုမျိုးတွေ့ရတယ်လဲဆိုတဲ့အခါကျတော့ကိုယ်ရင်းတော်တော်များများပြောကြတယ်။ဒီကတော့မိကန်နဲ့မိရှိရဖို့ဆိုပြီးတော့ပြောကြတယ်။ငါတို့ကအင်းလိုမျိုးဖိုက်ပြိုးမျိုးဖြစ်ခဲ့လို့ခရောင်းတော်ကြီးဖြစ်နေတယ်ဆိုတာမျိုးပြောခဲ့တဲ့ဟာမျိုးကြီးလည်းကြုံဘူးပဲပေါ့။ကိုကိုယ်တိုင်လည်းဘယ်လိုမှဖိုက်ပြိုးလို့ရတဲ့နေရာမျိုးမဟုတ်ဘူးဆိုတဲ့အရာမျိုးလည်းတစ်ခါလေးကြုံခဲ့ဘူးလေ။အဲ့လိုအရာမျိုးမှဆိုလို့ရှိရင်တော့အထက်တွင်းနေရာကဒီခရောင်းတော့ကိုစိုက်ပျိုးမြင်ချင်အောင်လုပ်ဖို့ဘယ်လိုထောက်ပံ့နေလဲသွားကြမလဲဆိုတဲ့ဟာကိုတွင်းနေရင်အဲ့တော့ဒီတွေကတော့ပြောကြတယ်နှမ်းတစ်စီးနဲ့စစ်ချင်အောင်လုပ်လို့မရပါဘူးနှမ်းအများကြီးနဲ့စစ်ချင်အောင်လုပ်ကြမယ်လို့ဒါပေမဲ့လည်းနှမ်းအများကြီးရှိပေမဲ့လည်းဒီထွက်အောင်လုပ်ဖို့ကအိမ်မှန်လည်းမလုပ်ပြီးမှဒီလိုလိုအပ်သေးတယ်အဲ့ထွက်လာတဲ့စီးကိုတန့်ကျင်ပေးအောင်လုပ်မယ်လို့လည်းလိုအပ်တယ်သူလိုတာကအမလို့ပြင်ရတဲ့ပုံဝင်ချင်းကျမတို့ရှင်းတန်ရတဲ့ပုံဝင်ချင်းမှာလူတွေကိုပြည့်စုံပြောထောင်ပေးနိုင်တဲ့အရာကဒီမြင်ရတဲ့အရာမျိုးတွေပဲဖြစ်ဖြစ်မြင်ရတဲ့အရာမျိုးပေါ့ဥပမာဆိုလို့ရှိရင်အထောက်ပံ့ပေးခြင်းနောက်ပြီးရခါကျတော့စိတ်သက်ခွာပေးခြင်းအဲ့လိုအရာမျိုးကြီးလဲလိုအပ်လိုအပ်တယ်လို့ရှင်းတယ်အဲ့တော့ဆိုလိုတာကဒီကိုတယောက်တည်းအလုံးလုံးနေရာဒီလိုမျိုးတခြားမှာလည်းပုံနဲ့ခိုင်းကျွန်းမြင်ကျွန်းကနေလုံနေရတဲ့လူမျိုးတွေလည်းရှိရဲ့ပြန်လာအကျိုးရှိအောင်ကိုအလုံးလုံးနေရင်လည်းသူများအတွက်ထောက်ပံ့ဖြစ်အောင်သူများကလည်းကိုကိုပြန်ပြီးရခါကြတော့အဲရောင်ပြန်ဟတဲ့အရာမျိုးဖြစ်နိုင်ပြီးရှိဖို့အတွက်ကလည်းကိုဘက်ကရိုးသားမှုပွင့်မှုကိုကိုကိုယုံကြည်မှုပေါ့အဲ့လိုအရာမျိုးတွေလည်းလိုအပ်မယ်လို့အမြဲတမ်းလက်ခံထားတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါအောင်ရှင
်။မနက်ငယ်လူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂဒုစုံစမ်းစစ်ဆေးမှုပမောခရရင်လီကဒီကနေ့ဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာရခိုင်ပြည်နယ်ရင်းတိုက်ပွဲတွေရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်နောက်ဆက်တွဲဖြစ်လာတဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုတင်ပြပြောဆိုသွားပါတယ်။ဒီအစည်းအဝေးအတွင်းမှာပဲမြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်သောစုံစမ်းစစ်ဆေးအဖွဲ့ IMM ရဲ့ပထမအစီရင်ခံစာနဲ့တိကျလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ IIFFM ရဲ့နောက်ဆုံးအစီရင်ခံစာတို့ကိုလည်းတင်သွင်းကြတာဖြစ်ပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကကင်တွယ်ရေးလွှဲပြောင်းပေးရဖို့ဥရောပသမဂ္ဂ EU ကကုလသမဂ္ဂလူညွေးကောင်စီကိုအခုအစည်းအဝေးအတွင်းတောင်းဆိုသွားပါတယ်။ဒီလူခွင့်ရေးကောင်စီအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းဦးဆောင်တဲ့အဖွဲ့လည်းတက်ရောက်နေပါတယ်။ဆော်ဒီအာရေဗျနိုင်ငံရဲ့ရေနံထုတ်လုပ်မှုထုတ်ဝဲရော့ကျသွားစေတဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုဟာသူတို့နဲ့ဘာမှမဆိုင်ဘူးလို့အီရန်ကပြောတဲ့အပေါ်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့မေးခွန်းထုတ်လိုက်ပါတယ်။အမေရိကန်ဒရုန်းယာဉ်ကိုအီရန်ပစ်ချခဲ့ခြင်းတုန်းကတကယ်တမ်းသူတို့လေကြောင်းပိုင်နဲ့နီးတဲ့နေရာမှာရှိခဲ့တာတော့မဟုတ်ပဲသူတို့လေကြောင်းပိုင်နဲ့ထဲမှာလို့တိတိကျကျနဲ့ပြောခဲ့တာကိုအမှတ်ရပါ။အဲ့ဒါဟာတကယ်လေညာမှုကြီးမှန်းသိလျက်နဲ့ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာပါ။အခုလဲဆော်ဒီအာရေဗျကိုတိုက်တာသူတို့နဲ့ဘာမှမဆိုင်ဘူးလို့ပြောပါတယ်။ကြည့်ကြတာပေါ့လို့သမ္မတဒေါ်နယ်ထရမ့်က Twitter မှာဒီကနေ့ရေးပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူညိုရင်းနဲ့ဖွံ့ဖြိုးရေးအတွက်အသေးစိတ်ဖော်ပြခြင်းမရှိပေမဲ့ချင်းချောက်မှုနဲ့အခက်အခဲတွေကိုဖြေရှင်းပေးမယ်ဆိုရင်အမေရိကန်နဲ့နျူကလ িয়ার ကင်းရှင်းရေးကိစ္စတွေဆွေးနွေးကြတယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။ဆော်မွန်ကျွန်းစုနိုင်ငံဟာတိုင်ဝမ်နဲ့တန်တမန်ဆက်ဆံရေးကိုဖျက်တောက်လိုက်ပြီးတရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးဒီကနေ့စတင်လိုက်ပြီးဖြစ်ပါတယ်။ဒါကြောင့်လက်ရှိမှာတိုင်ဝမ်ကိုအသိမှတ်ပြုစေနိုင်ငံအခြေတွဲဟာတကမ္ဘာလုံးမှာနိုင်ငံ20တောင်မကျန်တော့ပါဘူးခင်ဗျာ။
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကမဆုမျက်မွန်ဖြစ်ပါတယ်။ဆပိုက်ဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Aiden Udgood ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့တဲ့ကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.